Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်နိုဝင်ဘာလ9ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ American တပ်တန်းဝယ်ယူကောက်ပွဲတွေမနေ့ကကျင်းပရမှာအတက်ကန်ဒီမိုကရက်ပါတီကအောက်လွှတ်တော်မှာအများစုအနိုင်ရပြီးပြန်လည်ထိန်းချုပ်လိုက်ပါပြီဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေမချခင်နေရရင်ပြန်ပို့မယ်စီစဉ်ကိုရက်ဆိုင်ထားဖို့ကုလသမဂ္ဂလူ့ခွင့်ရေးထုကိုယ်စားရန်ကြီးလီကတိုက်တွန်းပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့သူညင်ညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာတော့ American ပြည်တော်စု2018ခုနှစ်သမရသက်တမ်းဝယ်ရွေးကောက်ပွဲရလဒ်တွက်ချက်တာကိုရန်ကုန် American Center မှာအချိန်နဲ့တပြေးညီထုတ်လွှင့်ခဲ့တာမို့မြန်မာလူငယ်တွေစိတ်ဝင်စားလာရောက်ဆောင်ကြည့်လည်လာခဲ့တာမှာ
စီဝိုင်းဘက်မှာဆိုဘယ်လောက်စိတ်ဝင်စားရဲလူမှုရေးဘက်မှာဘယ်လောက်စိတ်ဝင်စားရဲတခြားသောဒီလူမှုလုံခြုံရေးနဲ့ဆိုင်တဲ့မူဝါဒတွေပေါ်မှာပြန်ပြီးတော့အသိပြန်လည်ရေးဆွဲဖို့အတွက်ဒီလွတ်တော်အမတ်တွေအခ
မ်းနိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုလေ့လာသင်ယူနေတဲ့မတ်မြူနှင်းတော်ရာပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူမနေ့ကကျင်းပတဲ့ American ပြည်ထောင်စုတက်တန်းဝဲရွေးကောက်ပွဲမှာအတိုက်ခံ Democratic Party ကအောက်လွှတ်တော်အမတ်နေရာအများစုအနိုင်ရတဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်သတင်းပတ်ဆင်ခန္ဓာတွေမှာတော့လူလူနဲ့ကျန်းမာရေးမြမရေးသုံးသက်ချက်နဲ့အစီအစဉ်နောက်ပိုင်းမှာတော့တပတ်တွင်အားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလွှာနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာအခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိမ်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုမှာတက်တန်ဝက်ရွေးကောက်ပွဲတွေကျင်းပခဲ့ရမှာအတိုက်ခံဒီမိုကရက်တစ်ကအောက်လွှတ်တော်ကိုအများစုနဲ့အနိုင်ရထိန်းချုပ်နိုင်ခဲ့ပြီးရီပက်ဘလစ်ကန်တွေကတော့ထက်လွှတ်တော်နေရာတွေပုံမှန်ရရှိပြီးထိန်းချုပ်နိုင်ခဲ့ပါတယ်။ဒီနေ့ဗိုလ်ထုနေ့ဆော့ဗိုင်တီဆိုရင်တော့ရီပက်ဘလစ်ကန်တွေအရင်ကထိန်းချုပ်ထားတဲ့နေရာအနည်းဆုံး26နေရာကိုဒီမိုကရက်တွေအနိုင်ရခဲ့ကြပြီးနေရာတော်တော်များများမှရလဒ်အတိအကျမသိရသေးပေမဲ့ကိုယ်စားနေရာ435နေရာရှိတဲ့အောက်လွှတ်တော်မှာနေရာ230လောက်ထိရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ရွေးကောက်ပွဲအနိုင်ရသူတွေထဲမှာတော့လိင်တူစုံမဲ့သူဖြစ်တရားဝင်ကြီးညာထားသူ2ဦးပါဝင်အမေရိကန်ဌာနတိုင်းရင်းသူအမျိုးသမီး2ဦးမွတ်စလင်အမျိုးသမီး2ဦးပါဝင်ပထမဆုံးအကြိမ်အနိုင်ရသူတွေလည်းပါဝင်ပါတယ်။ဇန်နဝါရီလ1ရက်နေ့မှာကျန်းတစ္ဆာချင်းစုတာဝန်ယူမဲ့လွှတ်တော်အသစ်မှာပထမဆုံးအကြိမ်ဖြစ်အမျိုးသမီးကိုယ်စားလှယ်တရားကျော်ပါဝင်လာမှာလည်းဖြစ်ပါတယ်။ Washington DC မှာမင်းညားကထောက်ခံသူတွေကိုမိန့်ခွန်းပြောရမှာတော့ဒီမိုကရက်ပါတီအောက်လွှတ်တော်လူနည်းစုခေါင်းဆောင် Nancy Pelosi ကချင်းစုတင်စကားပြောကြားသွားတယ်လို့အမေရိကန်ပြည်သူ့ရဲ့နေသစ်တစ်ခုကိုရောက်ရှိလာပြီးဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။2009ခုနှစ်ကနေ2011ခုနှစ်လွှတ်တော်တက်တန်းမှာပထမဆုံးအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာတဲ့ကယ်လီဖိုးနီးယားပြည်နယ်ကိုယ်စားလှယ်ပလိုစီကတော့ရွေးကောက်ပွဲအောင်ပွဲဟာဒီမိုကရက်နဲ့ရီပက်ဘလစ်ကန်ကိုယ်စားလှယ်တွေအတွက်မဟုတ်ဘဲသမ္မတထရန့်ဆိုရပေါ်ခြေကံဥပဒေနဲ့ညီမျက်မျက်တတာစောင့်ကြည့်စစ်ဆေးနိုင်မယ့်အခြေအနေတွေပြန်လည်ရရှိခဲ့တာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။ရှင်းနေတွင်ပထမဆုံးအောက်လွှတ်တော်ကိုဒီမိုကရက်တစ်ပါတီကပြန်လည်ထိန်းချုပ်လိုက်တဲ့အတွက်သမ္မတထရန့်ရဲ့ကိုယ်ပိုင်ဘဏ္ဍာရေးအခြေအနေနဲ့2016သမ္မတရွေးကောက်ပွဲကာလမဲဆွယ်စည်းရုံးမှာရုရှားနဲ့ဆက်နွယ်မှုတွေပါဝင်ဆွဆွဲချက်တွေတော်တော်များကိုလည်းစုံစမ်းစစ်ဆေးနိုင်ကြတော့မှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုရဲ့2018ခုနှစ်သက်တမ်းဝယ်ရွေးကောက်ပွဲတွေအတွင်းအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေကြောင့်ပြည်내တချို့အတွင်းမဲပေးမှုမှာမတမာမှုတွေဖြစ်မဲ့ပေါ်စိုးရင်ချက်တွေရှိနေတာနဲ့အတူနိုင်ငံတွင်းကတချို့နေရာတွေမှာတော့မဲဆန္ဒရှင်တွေရဲ့မကျေနပ်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။မဲပေးဆက်တွေပြတ်တာမျိုးမဲလက်မှတ်ပြတ်သွားတာကြောင့်မမျှော်လင့်မဲမဲယုံတွေပိတ်လိုက်ရတာမျိုးတွေနဲ့လူတွေအကြကြီးတန်းစီဆောင်ဆိုင်ခဲ့ရတာတွေအားလုံးကိုပြည်내တွေအတွင်းရွေးကောက်ပွဲဆောင်ကြည့်သူတွေကတင်ပြခဲ့ကြပါတယ်။ဂျော်ဂျီယာပြည်နယ်ရင်းကခွင်းနက်ခရိုင်မဲယုံတစ်ခုမှာမဲပေးဖို့3 နာရီကြာကြာစောင့်ဆိုင်းခဲ့ရတဲ့ Ontario Wood ကတော့မဲပေးဖို့လူတန်းရှည်ကြီးစောင့်ဆိုင်းနေရတာတွေ့ပြီးမဲမပေးဘဲပြန်သွားတဲ့သူတွေလည်းတွေ့ရတယ်လို့ပြောပါတယ်။တချို့ကတော့မဲပေးဖို့လာပြီးမှမဲဆန္ဒရှင်မှတ်ပုံတင်စင်းမှမပါတာကိုတွေ့ကြရတယ်လို့လည်းပြောပါတယ်။လူတွေတန်းစီစောင့်ဆိုင်းကြရတာတွေဆက်ပြတ်တာတွေနဲ့တခြားအခက်အခဲတချို့ကြောင့်မဲယုံတချို့မှာတော့မဲပေးတဲ့အချိန်ကိုတိုးပေးခဲ့ရပါတယ်။နယူးယောက်ပြည်နယ်ရင်းကမဲပေးဆက်တချို့ကစကင်နာရီပြက်နေတာကိုလည်း AP သတင်းကဖော်ပြပါတယ်။မန်ဟန်တန်အရက်က Upper West Side မှာဆိုရင်မဲလာထည့်တဲ့သူတွေများလွန်းတာကြောင့်လူရန်ရှည်ကြီးဖြစ်နေကြတာပါ။ဒါပေမဲ့လည်းမဲပေးဆက်ကစကင်နာအများစုပြက်နေတာကြောင့် တချို့သူတွေကတော့သူတို့ရဲ့မဲလက်မှတ်ကိုအရေးပေါ်မဲပုံးလေးကိုထည့်ဒါမှမဟုတ်လေအတီးပြုတ်မဲလက်မှတ်အဖြစ်နဲ့ထားခဲ့ကြရပါတယ်သမ္မတဒေါ်နယ်ထရန့်အပေါ်လူမှုသဘောထားဆန္ဒဖော်ထုတ်မှုအဖြစ်အများကရှုမြင်ကြတဲ့အခုရွေးကောက်ပွဲမှာတော့အမေရိကန်တန်း100လောက်မဲထွက်ထည့်ခဲ့ကြတယ်လို့ခန့်မှန်းကြပါတယ်ကျိုတင်မဲထည့်ခဲ့ကြတဲ့အမေရိကန်36တန်းရှိခဲ့ပြီးစံချိန်တင်အရေးအတွက်ဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားစစ်မြေရရှိနေမနက်ပံနယူးယောက်မြို့မှာတွေ့ဆုံမဲ့အစီအစဉ်ကိုအမေရိကန်နိုင်ငံဝန်ကြီးမက်ပွန်ပီယိုကရွှေ့ဆိုင်းလိုက်ပါတယ်။တွေ့ဆုံမှုအစီအစဉ်ကိုရွှေ့ဆိုင်းလိုက်တဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနကဒီနေ့စောရင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။တွေ့ဆုံမှုအတွက်နှစ်ဖက်ချပြန်လည်ညှိနှိုင်းသွားမှာဖြစ်ကြောင်းပြောဆိုပေမဲ့အစီအစဉ်ဖြစ်လိုက်တဲ့အကြောင်းရင်းကိုတော့ရှင်းမပြပါဘူး။မူလအစီအစဉ်ရအမေရိကန်နိုင်ငံရဲ့ဝန်ကြီးပွန်ပီယိုဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ရဲ့အစ်မင်းချန်မေးပုတ်ကိုကင်ယုံချွန်နဲ့တွေ့ဆုံမှုစီစဉ်ထားတာပါမြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ရေးအပြည့်အဝတည်ပြုနိုင်တဲ့အထိအောင်မြင်မှုရဖို့ပါဝင်စင်ကူနိုင်ငံကထိပ်သီးတွေ့ဆုံပွဲမှာထုတ်ပြန်ထားတဲ့ပူးတွဲကြေညာချက်တွေကအဓိကမန်တိုင်၄ရက်နဲ့ပတ်သက်လို့တိုးတက်မှုတွေကိုဆွေးနွေးမှာဖြစ်ကြောင်းလည်းတွေ့ဆုံမှုစီစဉ်ကိုနိုင်ငံရဲ့ဌာနကဒီဇင်ဘာစောပိုင်းကြေညာချိန်မှာပြောဆိုထားပါတယ်ဒီကလေးဇွန်လတဲ့စင်ကူနိုင်ငံမှာမြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့တွေ့ဆုံရမှာတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြပေမဲ့လက်နက်ဖြတ်သန်းရေးအတွက်မြောက်ကိုရီးယားရဲ့ကြိုးပမ်းမှုတွေနှောင့်နှေးနေတဲ့ပုံသဘောထားကွဲပြားနေကြတာပါမြောက်ကိုရီးယားကတော့တန်းပြည်စည်းဝါးထိခိုက်နေရတဲ့ပိတ်ဆို့တံခါးမှုတွေကိုဖယ်ရှားပေးဖို့အမေရိကန်ဘက်ကဖြစ်ကွက်ခဲ့မယ်ဆိုရင်နျူကလ িয়ার လက်နက်အစီအစဉ်တွေပြန်လည်စတင်မယ်အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲသတိပေးပြောဆိုထားပါတယ်
ကင်မရွန်နိုင်ငံမှာကျောင်းဝင်တဲ့အတူပြန်ပေးဆွဲဖမ်းဆီးခံခဲ့ကြရတဲ့ကျောင်းသူကျောင်းသား89ယောက်စလုံးပြန်လည်လွတ်မြောက်လာပြီဖြစ်ကြောင်း Presbyterian Christian ကျောင်းတာဝန်ရှိသူတို့ကပြောပါတယ်။ပြင်သစ်ဘာသာစကားသုံးအစိုးရရဲ့အုတ်ချုပ်မှုအောက်ကနေလွတ်မြောက်ရေးလှုပ်ရှားကြတဲ့အင်္ဂလိပ်ဘာသာစကားသုံးခွဲထွက်ရေးသမားလက်နက်ကင်စစ်သွေးချွတွေကနိုင်ငံအနောက်မြောက်ဘက်ကမတိမငိမ့်ဖြစ်နေတဲ့ဘာမန်ဒါမြို့ကနေကျောင်းသားတွေကိုတနင်္လာနေ့တုန်းကဖမ်းဆီးခဲ့တာပါ။ဖမ်းဆီးခံရသူတွေကတအုပ်ကကျောင်းဆရာဖြစ်တဲ့အကြောင်းကျောင်းတာဝန်ရှိသူတို့ထံကသိခဲ့ရတဲ့အတွက်ဖမ်းခံရတဲ့ကျောင်းသားအစီအတွက်ဟာစုစုပေါင်း88ယောက်သာရှိတယ်လို့လဲ Writer သတင်းကဖော်ပြပါဗျ။ကျောင်းဆရာကလည်းပြန်ပေးသမားတွေဖမ်းဆီးသွားခဲ့တာပါ။ဖမ်းဆီးခံခဲ့ရတဲ့ကျောင်းသားတွေရဲ့ဗီဒီယိုကိုအင်တာနက်လူမှုကွန်ရက်မှာဖြန့်ဝေခဲ့တာမှာတော့လွတ်လပ်ရေးအတွက်တိုက်ပွဲဝင်နေကြတဲ့ခွဲထွက်ရေးသဘုံတွေကအင်္ဂလိပ်ဘာသာစကားသုံးဒေသအဖြစ်ကြေညာထားတဲ့အမ်ဘာဇိုးနီးယားဒေသကဖြစ်ကြောင်းဖမ်းဆီးသူတွေကပြောဆိုခဲ့ကြပါဗျ။အစောပိုင်းမှာတော့လွတ်လပ်ရေးအိမ်မက်တွေအကောင့်ထယ်ပေါ်တဲ့အချိန်ကျမှကျောင်းသားတွေအိမ်ပြန်ခွင့်ရမယ်လို့ပြောဆိုခဲ့တာပါကင်မရွန်နိုင်ငံကပြင်သစ်စကားပြောအများစုရဲ့ပညာရေးနဲ့တရားရေးစနစ်ဟာခွဲခြားဆက်ဆံမှုတွေရှိနေတဲ့အကြောင်းကျောင်းဆရာတွေရှင့်နေတွေကကန့်ကွက်ပြောဆိုမှုတွေပေါ်ပေါက်ခဲ့ရက2016ခုနှစ်ကစလို့အင်္ဂလိပ်ဘာသာစကားသုံးအနောက်မြောက်ဒေသနဲ့ပြင်သစ်ဘာသာသုံးအနောက်တောင်ဒေသတို့ကြားပဋိပက္ခတွေစတင်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိမ့်တဲ့ချီရဲ့ဒုက္ခသည်တွေအတွက်အရင်လိုအဖြစ်ပေးအရေးယူတာတွေစိုးရွားတဲ့ကြမ်းဖက်မှုတွေမကျွမ်းရအောင်မြန်မာဆွေရကအာမမခံနိုင်တဲ့အတွက်မကြခင်နေရရင်ပြန်ဖို့မယ့်စီစဉ်ကိုရပ်ဆိုင်းထားဖို့ကုလသမဂ္ဂလူ့ခွင့်ရေးထူးခိုးဆိုလည်းကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေနေရရင်ကိုပြန်ပြီးလုံခြုံမှုရှိရှိနဲ့အခြေခံခွင့်ရေးတွေရရှိနိုင်အောင်မြန်မာဆွေရကမြင်သာတင်သာဖန်တီးပေးထားတဲ့ထောက်ထားခိုင်ရမာမာမတွေ့ရသေးကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခိုးဆိုလည်းရန်ရီလီရဲ့ပြောဆိုချက်ကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်ကမနေ့တုန်းကပဲသတင်းထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲဖြစ်ခဲ့တဲ့ပြည်ပကတ်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကပထမတုပ်ဖြစ်ဒုက္ခသည် 2,000 ကျော်ကိုအစောဆုံးဒီသတင်းပတ်ထဲမှာပဲမြန်မာနိုင်ငံကိုပြန်ပို့ဖို့နှစ်နိုင်ငံတာဝန်ရှိသူတွေပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသဘောတူထားတာဖြစ်ပါတယ်။ဒါပေမဲ့လည်း2016နဲ့2019ခုနှစ်တွေအတွင်းရိုဟင်ဂျာတွေကြုံခဲ့ရတဲ့စိုးရွားတဲ့အကြမ်းဖက်မှုတွေအတွက်တာဝန်ယူမှုမရှိသေးသလိုဆက်စုနှစ်တွေနဲ့ချီခွဲခြားဆက်ဆံခံရမှုတွေလည်းရှိနေဆဲဖြစ်တဲ့အကြောင်းလူ့ခွင့်ရေးထူးခိုးဆိုတဲ့က ပြောဆိုခဲ့တာပါမြန်မာစစ်ရကတော့ရိုဟင်ဂျာဆိုတဲ့အတုံးတော့ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်ပြန်လည်လက်ခံမှုအသိရှိနေတဲ့အကြောင်းပြောဆိုထားပါတယ်လူခွင့်ရေးထုကိုစေရန်ကြီးလီကတော့နေရပြန်ရေးစီစဉ်မှာဒုက္ခသည်ပါဝင်ဆုံးဖြတ်ခွင့်ရှိဖို့လိုအပ်တဲ့အကြောင်းနဲ့အပြစ်ပေးရေးယူခံရနိုင်တဲ့အန်ဒီကြီးကြီးမမရှိနေတဲ့အရက်ကိုပြန်လည်ပို့ဆောင်တာလိုက်နိုင်ရမယ့်အစဉ်လာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရောက်တဲ့အကြောင်းပြောဆိုထားပါတယ်
မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းဓာတုပစ္စည်းသုံးစိတ်ကြွဆေးပြအထူးသဖြင့်မက်သက်ဖက်တမင်းစိတ်ကြွဆေးပြထုတ်လုပ်မှုဟာဆိုရင်ဘယ်တော့မှမတွေ့ခဲ့ဘူးတဲ့အခြေအနေမျိုးထိရောက်လာနေတယ်လို့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကသတိပေးပါတယ်စိတ်ကြွမူရစေဝါထုတ်လုပ်တာမှာသုံးတဲ့ဓာတုပစ္စည်းတွေကလည်းလိုသလောက်ရနေတယ်လို့ကုလယုံကဒီကနေ့သတိပေးတာပါနိုင်ငံဖြတ်ကျော်ရာဇဝတ်ကမ်းကြီးတွေဘေးကင်းတဲ့နေရာမှာစိတ်ကြွဆေးပြတွေကိုထုတ်ပြီးဝေးလံတဲ့ဒေသတွေကဈေးွက်တွေကိုမှောင်ခိုကူးသန်းမှုတွေတိုးလာနေတာနဲ့အတူစိတ်ကြွမှုရင်စေဝါကုန်ကူးမှုကဒေါ်လာတန်ထောင်နဲ့ချီရှိနေတယ်လို့လဲ UNODC ရဲ့ဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas ကပြောဆိုသွားပါတယ်စိတ်ကြွဆွေးပြားတွေထုတ်တာမှာသုံးတဲ့ဓာတုပစ္စည်းတွေတင်သွင်းမှုတိုးမလာဘဲနဲ့တော့အခုအချိန်နေ့ထိစိတ်ကြွဆွေးပြားတွေထုတ်တဲ့အဆင့်ကိုရောက်လာမှာမဟုတ်ဘူးလို့လဲသူကပြောပါတယ်တချိန်တည်းမှာပဲစိတ်ကြွမှုရဲ့စေဝါတွေထုတ်နိုင်တဲ့စေဝါတွေဓာတုပစ္စည်းတွေကိုအစိုးရတွေဘက်ကသိမ်းဆဲတာမျိုးမရှိတာဟာဆိုရင်လေမှုရဲ့ကုန်ကူးသူတွေအနေနဲ့ဒီပစ္စည်းတွေကိုနိုင်ငံတွေရဲ့နေဆက်တွေကိုအလွယ်တကူလွတ်လွတ်လပ်လပ်သယ်ယူရရှိနေတယ်ဆိုတာကိုပြသနေတာဖြစ်တယ်လို့လဲ UNODC ကထောက်ပြသွားပါတယ်ရှင
် UN ပေါ်အမေရိကန်ကပိတ်ဆို့တန်ခတ်မှုချမှတ်ရမှာအာဖဂန်နိုင်ငံရဲ့စေဝါရေးအတွက်အရေးပါမှုကိုအတိအမှတ်ပြုတဲ့အနေနဲ့ချပါစက္ကန့်တိဆောက်ရေးလုပ်ငန်းကိုချင်းချက်ပေးခဲ့တဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ပေါ်အာဖဂန်တာဝန်ရှိသူတွေကအားပေးထောက်ခံလိုက်ကြပါတယ်။အာဖဂန်နိုင်ငံကိုယထာလန်နဲ့ဆက်သွယ်ပေးမဲ့စက္ကန့်တိဆောက်ရေးစီမံကိန်းကိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေးကမနေ့တုန်းကကြေညာလိုက်တဲ့ပိတ်ဆို့တန်ခတ်မှုစီးရင်မှာခြံလိုက်ခဲ့တာပါ။စစ်တမ်းသင်းအာဖဂန်နေနဲ့ UN နိုင်ငံကနေရေနံထွက်ပစ္စည်းတင်ပို့ခွင့်ကိုလည်းခွင့်ပြုပေးခဲ့ပါတယ်။ချပါစီမံကိန်းနဲ့ပတ်သက်လို့လွန်ခဲ့တဲ့6လအတွင်းအာဖဂန်သမ္မတအရှော့ကန်နီရဲ့အမေရိကန်ဆွေးနဲ့ထိတွေ့ဆက်ဆံမှုတွေရဲ့အောင်မြင်မှုအဖြစ်နဲ့လဲအာဖဂန်သမ္မတရဲ့ပြောခွင့်ရကတွစ်တာလူမှုကွန်ရက်ကနေဒီနေ့ပဲပြောဆိုလိုက်တာပါ။အီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်အရအီရန်ရဲ့ရေနံတင်ပို့မှုတွေဗန်နာရေးရေချောင်းပို့ဆောင်ရေးနဲ့သင်္ဘောတိဆောက်ရေးလုပ်ငန်းတွေပေါ်ပိတ်ဆို့တန်ခတ်မှုတွေကိုအစောပိုင်းမှာရုတ်သိမ်းထားခဲ့ပေမဲ့တင်းလာနေမှာပဲအမေရိကန်ကတန်ခတ်မှုတွေကိုပြန်လည်ချမှတ်ခဲ့တာလည်းဖြစ်ပါတယ
်
ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီမနေ့ကကျင်းပတဲ့ American သက်တမ်းဝင်ရွေးကောက်ပွဲမှာအတိုက်ခံ Democratic Party ကအောက်လွှတ်တော်အမတ်နေရအများစုအနိုင်ရတဲ့အတွက်သမ္မတ Trump နဲ့သူ့ရဲ့ Republican Party အထည်နာပြီး American နိုင်ငံရေးရဲ့အာဏာချိန်ခွင်ရှာပြောင်းလဲသွားပါပြီဒါပေမဲ့အထက်လွှတ်တော်မှာတော့ Republican Party ကအမတ်နေရာအများစုနိုင်ရပြီးဆက်လက်ထိန်းချုပ်နိုင်တဲ့အတွက်သမ္မတကိုဝန်းရံပြီးရှေ့လာမယ့်နှစ်တွေအတွင်းနိုင်ငံရေးအရထိတ်တိုက်ရင်ဆိုင်မှုတွေတိုးလာနိုင်ခြေရှိပါတယ်။သက်တမ်းဝင်ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီး VOA သတင်းတောက်ဂျင်မလုံးကသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါ
။ကောက်ပါပြီရှင်။ဝါရှင်တန်မြို့တော်ရှိ Democratic Party ဌာနချုပ်မှာပါတီခေါင်းဆောင် Nancy Pelosi ကအောက်လွှတ်တော်ကိုဒီမိုကရက်တီအများစုနဲ့ပြန်လည်ထိန်းချုပ်နိုင်ပါပြီလို့ပြောဆိုလိုက်ပါတယ
် We will have a responsibility to find our common ground where we can stand our ground where we can
ကျမတို့အနေနဲ့တူညီတဲ့အခြေခံအတွက်ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ကျမတို့ယုံကြည်ရအတွက်လည်းအခိုင်အမာရပ်တည်ကြဖို့တာဝန်ရှိပါတယ်ကျမတို့အားလုံးဟာစိတ်ဝမ်းကွဲပြားမှုတွေကိုဘေးဖက်ပြီးဒီမိုကရက်ထိန်းချုပ်မဲ့အောက်လွှတ်တော်အနေနဲ့အတူတကွပူးပေါင်းဆောင်ရွက်ပြီးအပြည့်ရှာကြဖို့ဖြစ်ပါတယ်
Nancy Pelosi ဟာအောက်လွှတ်တော်ဥက္ကဋ္ဌတာဝန်ပြန်လည်ထမ်းဆောင်ရမှာဖြစ်ပါတယ်။သူကအနိုင်ရသွားတဲ့ Virginia ပြည်နယ်မဲဆန္ဒနယ်မြေအမှတ်30ကိုစားပြုအောက်လွှတ်တော် Democrat အမတ် Jennifer Wexton ကိုကျေးဇူးတင်ကြောင်းလည်းပြောပါတယ်။ Jennifer Wexton ကတော့
I've been saying since the beginning of this campaign that change is coming.
ကျွန်မဒီရွေးကောက်ပွဲမဲဆွယ်စီရင်ရေးစကတဲ့ကပြောခဲ့တယ်လို့ပါပဲ။အမေရိကမှာအပြောင်းလဲတွေဖြစ်လာတော့မယ်။ဗာဂျီးနီးယားပြည်နယ်မဲဆန္ဒနယ်မြေအမှတ်30မှာလည်းအပြောင်းလဲတွေပေါ်ဆောင်တော့မယ်လို့ပြောခဲ့တာပါအခုဒီညမှာပြောင်းလဲနိုင်ခဲ့ပါပြီ
ဒါပေမဲ့ Republican တွေကအထက်လွှတ်တော်မှာမဆိုးသလောက်အမတ်နေရာအသာစီးနဲ့ထိန်းချုပ်ခဲ့ရတာကနေအခုရွေးကောက်ပွဲမှာအထက်လွှတ်တော် Democrat အမတ်တွေရဲ့နေရာဖြစ်တဲ့မြောက်ဒါကိုတာ Missouri နဲ့ Indiana ပြည်နယ်တွေမှာပါအနိုင်ရသွားပါတယ် Indiana ပြည်နယ်မှာအနိုင်ရတဲ့ Republican ထက်လွှတ်တော်အမတ် Mike Brown ကအောင်ပွဲခံမိန့်ခွန်းပြောဆိုလိုက်ပါတယ်
Because we as conservatives, being led by President Trump, we've got to prove why our way of thinking
တို့ဟာသမီးတို့ကြောင့်ဝါဒီတွေဖြစ်ပါတယ်သမရထရဲ့ဥဆောင်မှုနဲ့ကျွန်တော်တို့ရဲ့တွေးခေါ်ယူဆတွေကိုတက်တည်ပြကြမှာပါအိန္ဒိယနာပြည်ထဲမှာအလုပ်ဖြစ်အောင်လုပ်ပြနိုင်ခဲ့တယ်လို့ကျန်အမေရိကန်တစ်ခွင်မှလည်းလုပ်ပြနိုင်မှာပါဒါနဲ့ပတ်သက်ပြီးတော့ညင်းပွားမယ်ဆိုရင်ကျွန်တော်အလေးနဲ့တာဝန်ယူဖြည့်ရှင်းပေးနိုင်လိမ့်မယ်လို့ယုံကြည်ပါတယ
်အိမ်ယူတော်ပြောခွင့်ရသူဆာရာဆန်ဒါစ်ကလည်းအထက်လွှတ်တော်မှာ Republican တွေဆက်ပြီးထိန်းချုပ်နိုင်တဲ့အတွက်သမ္မတ Trump ကကြေညာတယ်လို့ပြောဆိုလိုက်ပါတယ
် Most of the candidates that the president actually went and campaigned for and who embraced
သမ္မတကိုယ်တိုင်သွားပြီး PPCC မဲဆွယ်စည်းရုံးပေးခဲ့တဲ့အထက်လွှတ်တော်အမတ်လောင်းအများစုအနိုင်ရတဲ့အတွက်ဒီနေ့ညမှာတော့အနိုင်ရအမတ်တွေကသမရကိုကျေးဇူးတင်နေကြပါတယ်။နောက်ဆုံးမှာတော့ဘယ်သူပဲအနိုင်ရရပါသမရအနေနဲ့အတူတကွပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။နိုင်ငံရေးအကဲခတ် Rebecca Gill ကတော့သမရထရမ့်ရဲ့လေကြီးမိုးကြီးအပြောနဲ့မဲဆွယ်စည်းရုံးရေးတွေကနှစ်ဖက်စလုံးကမဲဆန္ဒရှင်တွေအတွက်တွန်းအားတွေဖြစ်စေခဲ့တယ်လို့သုံးသပ်လိုက်ပါတယ
်။ It's sort of polarizes folks.
နှစ်ဖက်စလုံးအမြင်ကွဲပြားမှုတွေပိုတိုးလာစေသလိုလူတွေကိုလည်းပိုပြီးအားတက်သရောမဲပေးမှဖြစ်တော့မယ်ဆိုတဲ့တွန်းအားလည်းဖြစ်စေခဲ့ပါတယ်လို့ပြောဆိုသွားတာပါသမ္မတထရမ့်ကိုထောက်ခံသူကယ်လီဖိုးနီးယားပြည်နယ်က Thomas Wesley ကတော့
I agree with many of the things he's done not everything but many of the things he's done
သူလုံးနေတာတွေအများကြီးကိုကျွန်တော်သဘောတူပါတယ်အားလုံးတော့မဟုတ်ပါဘူးဒါပေမဲ့အတော်များများသဘောတူပါတယ်သမ္မတဟာကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားအတွက်အကောင်းဆုံးလုပ်ပေးနေတာပါပြည်တွင်းအတွက်ရောနိုင်ငံတကာအတွက်မှာပေါ့ဗျာ
သမရထရမ့်ကိုဝေဖန်သူနယူးယောက်မြို့ကန်ရဲ့အမြင်ကတော
့ Yes, well, I hope we're hoping that he has a bad dream from which we are just beginning to awaken. First of all, by taking
ဟုတ်ပါတယ်သမရအခုအိမ်မက်ဆိုးတွေမနေ့လောက်ပါပြီကျွန်တော်တို့ကအခုမှအစပဲရှိပါသေးတယ်ပထမအနေနဲ့အောက်လွှတ်တော်ကိုပြန်လည်ထိန်းချုပ်နိုင်ပြီးနှစ်နှစ်အတွင်းအထက်လွှတ်တော်နဲ့အိမ်ပြည်တော်ကိုပါပြန်ပြီးတော့ထိန်းချုပ်မှာပေါ့ထရမ့်ကို goodbye ပေါ့ဗျာ
အကဲခတ်ပုဂ္ဂိုလ်ကက်ပရီကာဖာလိုကလည်းနောက်ဆုံးမှာတော့နှစ်ဖက်စလုံးအတွက်ထရမ့်ရဲ့လှုပ်ရက်တွေကအခရာကျပါတယ်တဲ့
Is there enthusiasm on both sides which I think is why we are seeing significantly tight races
နှစ်ဖက်စလုံးစိတ်ဝင်တစားအားတက်တရောရှိကြပါတယ်မဲဆန္ဒနယ်တွေအလုံးနီးပါထူးထူးခြားခြားအကျိတ်နဲ့ပြိုင်ရတာတွေ့ရပါတယ်အထူးသဖြင့်နိုင်ခြင်းမရှိလို့ပြစ်လိုက်ရမယ့်အနေအထားရှိတဲ့မဲဆန္ဒနယ်မြေတွေမှာတော့အကျိတ်နဲ့ပြိုင်ရတာတွေ့ရပါတယ်
နောက်ထပ်သမရရွေးကောက်ပွဲကျင်းပဖို့နှစ်နှစ်ပဲလိုတော့တဲ့အချိန်မှာနှစ်ဖက်အပြန်အဆိုင်ပြင်ဆင်နေကြပါပြီ။အခုတော့သမရထရမ့်နဲ့ဒီမိုကရက်တွေအနေနဲ့အတူတကွပူးပေါင်းဆောင်ရွက်နိုင်ကြပါမလားဆိုတဲ့မေးခွန်းနဲ့ရင်ဆိုင်နေကြရပြီဖြစ်ပါတယ်ရှင်
။ဒေါက်ခင်ဆိုးဝင်းပါရှင်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ American သမရဒေါ်နယ်ထရမ့်အပေါ်လူမှုဆန္ဒခံယူပွဲဖြစ်ရှုမြင်ကြတဲ့ American တပ်တန်းဝက်ရွေးကောက်ပွဲမှာအတိုက်အခံဒီမိုကရက်တွေအောက်လွှတ်တော်မှာအားကောင်းလာတဲ့အတွက်အပြောင်းလဲတွေရှိလာနိုင်ပါသလား။ Indiana Police အခြေစိုက် BACI ခေါ်မြန်မာ American လူ့ဖွဲ့စည်းဥက္ကဋ္ဌဒေါက်တာရိုဒင်းဂါကိုမတ်သိန်ကြီးထိုက်ကဆက်သွယ်မေးမြန်းတာမှာအခုလိုစပြီးဖြေကြားခဲ့ပါတယ်
။လူတော်တော်များများကတော့ဒီအင်္ဂလိပ်လိုပြောရင်တော့ Trump Factor ပေါ့နော်။တမရထရမ့်ကိုကြိုက်တဲ့လူရဲ့မကြိုက်တဲ့လူရဲ့အဲ့ဒါသမရထမ်းကြောင့်ဒီမဲထဲတဲ့လူပုံများတယ်လို့ကျွန်တော်သုံးသပ်ပါတယ်
။အဲ့တော့ဒီရွေးကောက်ပွဲမှာတော့အထက်လွှတ်တော်မှာတော့ဒါမူလအတိုင်းပဲသမရထရမ့်ရဲ့ Republican တွေကအားကောင်းစေပါ။ဒါပေမဲ့အောက်လွှတ်တော်မှာတော့ Democrat တွေဘက်ကပို့ပြီးတော့အားသာသွားပါတယ်ဆရာ။အဲ့တော့ဒီဘာတွေများအပြောင်းလဲတွေ့လာနိုင်ရပါသလဲရှင်ဆရာ
။ဒီ American ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရငွေချေးနဲ့ပတ်သက်တဲ့အဆိုးအားလုံးကအောက်လွှတ်တော်ကနေဝင်ရပါတယ်ဆိုတော့အောက်လွှတ်တော်မှာဒီဒီမိုကရက်တွေ majority ကြီးစိုးသွားတဲ့အခါမှာတော်တော်များများအမေရိကန်အစိုးရအထူးသဖြင့် Trump အစိုးရရဲ့ policy ကိုတော်တော်များများလွှမ်းမိုးလာနိုင်မှုရှိနိုင်ပါတယ
်အဲ့တော့ဆရာကြီးအခုဒီသမရထရမ့်လက်ထက်နှစ်နှစ်အတွင်းမှာပေါ့နော်ဟိုမြန်မာဒုက္ခသည်တွေအတိုင်းဝိုင်းနေကြမှာမိသားစုပြန်လည်ပေါင်းစည်းပဲဖြစ်ဖြစ်ဒုက္ခသည်အစ်စ်လက်ခံတာပဲဖြစ်ဖြစ်ဟိုပို့ပြီးတော့ခက်ခဲလာတဲ့အနေအထားများရှိပါလားထူးထူးခြားခြားအပြောင်းလဲပေါ့နော်ဘာတွေများတွေ့ထားပါလဲဆရာ
အဲ့ဒီကိစ္စမှာတော့အများကြီးအပြောင်းလဲရှိပါတယ်သမရအိုဘားမားလက်ထက်နောက်ဆုံးနှစ်ပေါ့အဲ့ဒီမှာဒီအမေရိကန်ပြည်ဝင်ခွင့်ပေးတဲ့ refugee resettlement ပေါ့လေဒုက္ခသည်လက်ခံတာတသိန်းနဲ့တသောင်းဒီလက်ခံဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့2019 January လောက်သမရထရမ့်အာဏာရတာနဲ့ချက်ချင်းပဲတသိန်းတပေါင်းကို9,500ထိလျှော့လိုက်ပါတယ်။နောက်မနှစ်ကဆိုလို့ရှိရင်2019 18ကိုတော့ 4,500 ကို short ချလိုက်ပါတယ်။နောက်ဒီနှစ်2086အတွက်ကတော့3,000အထိ short ချလိုက်ပါတယ်။ဆိုတော့အဲ့ဒီကိစ္စတွေကကျွန်တော်ဗမာပြည်သားဒုက္ခသည်တွေအိန္ဒိယမလေးရှားထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေအမေရိကန်ပြည်ဝင်ရောက်မှုကိုအများကြီးထိခိုက်ခဲ့ပါတယ်။
သူတို့အတွက်အခုလွှတ်တော်မှာဒီနိုင်ငံရေးဩဇာအပြောင်းလဲဖြစ်လာတော့သူတို့အတွက်မျှော်လင့်ချက်ပေါ့နော်ဆရာဘာတွေများတွေ့ရပါသလဲရှင
်အခုကတော့ပြောဖို့ခက်ပါတယ်ဘာလို့ဆိုတော့ဒီကိစ္စတွေဒီ American Peace Council ကို physical year တခုမှာဒီလူပဏယောက် refugee လက်ခံမလဲဆိုတဲ့ဟာကဟိုးအောက်ချီလွှတ်တော်ကော်မတီတေးတေးလေးတွေကတဆင့်ပြီးတဆင့်တက်လာပြီးတော့နိုင်ငံတိုင်းဝင်ကြီးရနေဒါသို့တော်အတီးပြုတ်ချက်ယူရပါတယ်အဲ့ဒီနောက်မှာမှသမရနေလက်မှတ်ထိုးအတီးပြုတ်ရတဲ့အခြေအနေဖြစ်ပါတယ်အဆင့်ဆင့်ပေါ့လေဆိုတော့ကျွန်တော်အနေနဲ့ကတော့ဒီလောက်ကြီးအပြောင်းအလဲဖြစ်မယ်လို့မထင်ပါဘူးဘာလို့ဆိုတော့သမရနဲ့နိုင်ငံတိုင်းဝင်ကြီးကအဓိကဒါဆုံးဖြတ်ပေးတဲ့အဆင့်ဖြစ်တဲ့အတွက်ကြောင့်ဖြစ်ပါတယ
်မတ်သိငိတိုင်းဆက်သွယ်မြင်ပြန်ထားရပါရှင်တဆက်သေးမှာပဲနိုဝင်ဘာ6ရက်နေ့ကအကျင်းပခဲ့တဲ့ American ရွေးကောက်ပွဲရလဒ်တွက်ချက်တာတွေတစ်ချိန်နဲ့အချိန်နဲ့တပြေးညီထုတ်လွှင့်ခဲ့တာကိုရန်ကုန် American Center မှာပြခဲ့တဲ့အတွက်မြန်မာလူငယ်တွေစိတ်ဝင်စားလာရောက်စောင့်ကြည့်လေ့လာခဲ့တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ဒီရွေးကောက်ပွဲဟာ American နိုင်ငံရေးမှာအပြောင်းလဲတွေလည်းဖြစ်လာနိုင်တာမို့မြန်မာလူငယ်တွေဘ ഹു တုတရစီဖို့ရည်ရွယ်ပြီးမီဒီယာတွေကတဆင့်ရလဒ်တွက်ချက်မှုတွေကို American Center မှာပြသဖို့လုပ်ခဲ့တာဖြစ်တယ်လို့ American တန်ယုံဒုတိယအကြီးအကဲကပြောပါရယ်တမရရဲ့တက်တန်းဝက်ကာလအဒီရွေးကောက်ပွဲပြင်ဆင်မှုတွေလူမှုပူပေါင်းပါဝင်မှုတွေအပေါ်မှာလာရောက်လေ့လာတဲ့မြန်မာလူငယ်တွေဘက်ကဘယ်လိုအသိတွေရလိုက်ပါသလဲမြန်မာပြည်နဲ့ဘယ်လိုနှိုင်းယှဉ်ခဲ့ပါသလဲဆိုတာကို VOA သတင်းတောက်မတ်မီခါကမေးမြန်းသတင်းပေးပို့ထားပါရယ
်အမေရိကန်ပြည်အောင်စုနဲ့မြန်မာနိုင်ငံနဲ့နိုင်ငံအကြားမှာအခုလိုရွေးကောက်ပွဲကျင်းပတဲ့ရက်လာတွေဟာတိတ်မကွာလာပါဘူးမကြသေးခင်ကပဲမြန်မာနိုင်ငံမှာကြားပြတ်ရွေးကောက်ပွဲကျင်းပခဲ့ပါသေးတယ်အခုအမေရိကန်ပြည်အောင်စုရဲ့သမ္မတတက်တန်းတက်ဝက်မှာလုပ်တဲ့ဒီကြားကာလရွေးကောက်ပွဲမှာတော့အောက်လွတ်တော်အထက်လွတ်တော်နဲ့ပြည်내အုပ်ချုပ်ရေးမှူးနေရာတော်တော်များများကိုပြန်လည်ရွေးချယ်ခဲ့ကြတာပါအမေရိကန်ပြည်အောင်စုမှာတော့သမ္မတဒေါ်နယ်ထရန့်ရဲ့ပါတီဖြစ်တဲ့ Republican Party ကအထက်လွတ်တော်ရောအောက်လွတ်တော်ကိုပါလွှမ်းမိုးထားရကနေအခုရွေးကောက်ပွဲမှာတော့အတိုက်ခံ Democratic Party ကအောက်လွတ်တော်မှာနေရာအများစုရသွားခဲ့ပါတယ်အမေရိကန်နိုင်ငံရေးမှာအပြောင်းလဲတွေဖြစ်တဲ့ဒီလိုရွေးကောက်ပွဲမျိုးကိုမြန်မာလူငယ်တွေဗဟုသုတရစေဖို့ရည်ရွယ်ပြီးရွေးကောက်ပွဲရလဒ်ထုတ်လွှင့်မှုတွေကိုအချိန်နဲ့တပြေးညီအမေရိကန်စင်တာမှာပြသနိုင်မှုရည်ရွယ်ခဲ့တာဖြစ်တယ်လို့အမေရိကန်တန်ယုံဒုတိယအကြီးအကဲ George Sibley က VOA ကိုပြောပြပါတယ
် You know a week ago the Myanmar people had a by-election and I got to
လူငယ်တွေရကပဲမြန်မာနိုင်ငံမှာဂျာပဲရွေးကောက်ပွဲလုပ်ခဲ့တာကိုကိုယ်တိုင်ကြုံခဲ့ရပါတယ်ကျွန်တော်တို့လုပ်တဲ့ဒီမိုကရေစီရကော့ပွဲကနေအတွေ့အကြုံဘူးတရတွေကိုဖလှယ်ပေးတာပါဒီမိုကရေစီကူပြောင်းခက်ခဲအခြေအနေတွေကိုဘယ်လိုကျွန်တော်တို့အဖြေရှာမလဲဆိုတာကျွန်တော်တို့အတူတူသိနိုင်ဖို့ပါပဲ
လာရောက်ကြတဲ့မြန်မာလူငယ်တွေကတော့အမေရိကန်ရွေးကောက်ပွဲတွင်ပြင်ဆင်မှုရွေးကောက်ခံကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်စည်းရုံးမှုမဲပေးမှုနဲ့မဲရလက်အခြေအနေတွေကိုလေ့လာခွင့်ရခဲ့တယ်လို့ဆိုကြပါတယ်မြန်မာနဲ့နှိုင်းယှဉ်ကြည့်ရင်ဤပညာပိုင်းကွာဟမှုတွေရှိသလိုမဲဆန္ဒရှင်နိုင်ငံသားတဦးချင်းစီရဲ့စိတ်အားထက်သန်မှုနိုင်ငံရေးမှာပါဝင်မှုတွေဟာမတူညီတာတွေတည်ရတယ်လို့ဆိုကြပါတယ်။ကချင်တိုင်းရင်းသားကိုမုံကတော့
ဒီအလွာတွေကတိမြင်နားလည်မှုကအရင်ကွာဟမှုဖြစ်နေတယ်ဆိုတာဥပမာဖြင့်မန္တလေးနဲ့ရန်ကုန်တော့ကွာတယ်ဟိုမြစ်ချင်းသားလည်းဆိုပူဆိုးသွားပြီအဲ့လိုဖြစ်တဲ့အခါကျတော့ဟိုကြားတယ်အဲတိရတယ်မြင်တယ်အဲ့လိုဘဲခမ်းမတဲ့လူကအိုးမတိရဲ့လူကိုပြန်သွားပြောပြရတယ်လို့အဲ့လိုမျိုးတွေညားနေတဲ့အကြောင်းအဲဒီဗါဒမီဒီယာကအမြဲတမ်း gap ဖြစ်သွားတဲ့အကြောင်းအဲတည်င်းမှန်နေမရောက်ဘူးအဲသူတို့ဆုံးဖြတ်တဲ့အခါမှာလည်းအမှန်ကိုမဆုံးဖြတ်နိုင်ဘူ
းနိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုလေ့လာတည်ယူနေတဲ့မြူနှင်းတော်တာကတော့
ဘလောက်ထိစိတ်ဝင်စားရဲစီးပွားရေးဘက်မှာဆိုဘလောက်စိတ်ဝင်စားရဲလူမှုရေးဘက်မှာဘလောက်စိတ်ဝင်စားရဲတခြားသောဒီလူမှုအလုံးကြုံရေးနဲ့ဆိုင်တဲ့မူဝါဒတွေပေါ်မှာပြန်ပြီးတော့အသိပြန်လေးရေးဆွဲဖို့အတွက်ဒီလွတ်တော်အမတ်တွေအခန်းခဏဘလို့ဖြစ်သွားမလဲဆိုတာကိုတို့မှအရင်စိတ်ဝင်စားရပါတော့ဒါအမေရိကန်ကနေတဆင့်မြန်မာဒီမှာလည်းဘလောက်လူငယ်တွေစိတ်ဝင်စားတင်နေပြီးသူလူတွေကဘလောက်ဒီစိတ်ဝင်စားတင်နေပေါ့ဒါမျိုးရှင်းပြီးလေးလာလို့ရတယ်
မေရီယန်ဆိုင်းဘိုလို့ခေါ်တဲ့ကချင်တိုင်းရင်းသူလေးကတော့
ကိုယ်မနိုင်ငံကကျတော့ဟို election လို့ပြောလို့ရှိရင်တချို့လူငယ်ပိုင်းကကျတော့တိတ်ဆိတ်ဝင်စားကြတာရှိရပေါ့နော်အဲ့ဒါညာနည်းနည်းအားနည်းရပေါ့ဒါကကျတော့တိုးတက်ခြင်းမတိုးတက်ခြင်းဆိုတဲ့မြန်မာနိုင်ငံလူတွေရဲ့ဒီ knowledge နဲ့ပတ်သက်ပြီးတော့တိတ်ဟိုညီမတို့ဆိုလည်းအခုမှပဲဟိုတိလာရပေါ့နော်ဒီ session နဲ့နောက်ပိုင်းတချို့တငယ်ချင်းတွေပါရဆိုလို့ရှိရင် election လို့ပြောလို့ရှိရင်သူတို့ကတိတ်ဆိတ်ဝင်စားကြတာတွေပေါ့နော်ဘာကိုစပြောလို့ပြောမှာအဲ့ဒါတွေရှိရပေါ့နော်သူတို့ကဒီချိန်မှာကအဲတူတက်ချင်တဲ့ပညာပညာပဲဖြစ်နေကြတယ်ဆိုတော့ election နဲ့ပတ်သက်တော့ဘာမှမသိကြအဲ့လေနည်းနည်းကွာခြားချက်ရှိရပေါ့သူတို့အဲ့မှာအစားအနာမန်းရှိပြောတော့သူတို့ session ပြောရတဲ့သူတို့လူငယ်တွေကအစားနည်းနည်းပွားပါဝင်နေရတယ်သူတို့ volunteer လုပ်ခြင်းအားဖြင့်ပါဝင်နေရပဲရှိကိုရင်းနိုင်ငံမှာကြာအဲ့လိုမရှိရတော့ရှိပေါ့နော်ဟုတ
် American ရွေးကောက်ပွဲပြုလုပ်ပုံရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီး American media တွေနိုင်ငံတကာ media တွေကတိုက်ရိုက်ထုတ်လွှင့်ချက်တွေကိုဒီကနေ့ American Center မှာအချိန်နဲ့တပြေးညီပြသတာကိုမြန်မာလူငယ်အယောက်80လောက်လာရောက်လေ့လာခဲ့ကြပါတယ်ရွေးကောက်ပွဲကျင်းပနေတဲ့အချိန်နဲ့တပြေးညီပြသတာတွေလုပ်ပေးတဲ့အပြင်ပြင်ဆင်မှုပိုင်းနဲ့သူတို့နိုင်ငံရဲ့လှတ်တော်ကိုယ်စားလှယ်တွေရဲ့မဲဆွယ်ပုံတွေသူတို့နိုင်ငံသားတွေရဲ့ပူးပေါင်းပါဝင်မှုပိုင်းတွေကိုလည်း American နိုင်ငံသားကြီးဝန်ကြီးဌာနဘက်ကတာဝန်ရှိသူတွေနဲ့ American ရွေးကောက်ပွဲလေ့လာစောင့်ကြည့်သူတွေကမြန်မာလူငယ်တွေကိုရှင်းလင်းပြောဆိုခဲ့တာတွေလည်းလုပ်ခဲ့ပါတယ်ရှင်
မမေခသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ထိုင်းနိုင်ငံဆိုင်ရာသတင်းလွှာတပုတ်ကိုတင်ဆက်ပေးပါမယ်မြမအိမ်နီးချင်းထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2014ခုနှစ်နောက်ပိုင်းပထမဆုံးကြိမ်ကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်ဆောင်ရွက်နေတာနဲ့အမျှလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်စေဖို့အတိုက်ခံနိုင်ငံရေးပါတီတွေကသူတို့ရဲ့အမြင်တွေကိုထုတ်ဖော်ပြောနေကြပါတယ်ထိုင်းနိုင်ငံရဲ့အခြေအနေအကြောင်းကို Steve Sanford သတင်းပေးပို့ထားတာ Matt Computer ကပြောပြပေးပါမယ်ရှင်
ထိုင်းနိုင်ငံမှာရှင်းနှစ်ထဲကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲတွေအပေါ်လူထုကြားမျှော်လင့်ချက်တွေရှိနေပေမဲ့လို့အရင်တုန်းကရွေးကောက်ပွဲတွေမှာလို့မဲဆွယ်လှုပ်ရှားမှုတွေတော့မတွေ့ရပါဘူး။ဆီယနာသိမ်းခဲ့တဲ့2014ခုနှစ်ကစလို့လူ9ယောက်ထက်ပိုမစုရဆိုတဲ့စစ်တပ်ရဲ့တားမြစ်ချက်ကြောင့်ဖြစ်ပါတယ်။တရားမျှတမှုမရှိတဲ့ဒီလိုအမိန့်မျိုးတွေကသူတို့အထက်အသိမဟုတ်တော့ဘူးလို့ရာဟုခဖေရှားခံခဲ့ရတဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ကိုအမကန်ထောက်ခံသူတူဖြစ်တဲ့ချင်းမိုင်မျိုးကရှက်နေလှုပ်ရှားမှုခေါင်းဆောင်ဒေါက်တာပက်ချာဝတ်ဝတ္တနာကပြောပါတယ
်ဟောလောမေကလာပေးဖန်ထုံပေးလို့စင်မိုင်မိုင်စင်ကိုကောင်းနေ
ပါတီတစ်ခုအတွက်မဲပေးကြမလားဆိုတာမသိကြပါဘူးရှိပြီးသားပါတီအောင်ကကျွန်တော်တို့အတွက်ကောင်းနေစဲမှုပါအခုအချိန်ဒီပြဿနာရှိတာကတော့တရားမျှတမှုမရှိပဲသူတို့အတွက်လူသလိုဆွဲယူနိုင်တဲ့ဥပဒေတွေကိုအစိုးရကသုံးနေတဲ့ကိစ္စပါ
ကိုယ်စားလောင်းတချို့ကတော့မဲဆန္ဒရှင်တွေစီအရောက်သွားမဲဆွယ်နိုင်မဲ့နီးလန်းတွေကိုရှာဖွေလှုပ်ဆောင်နေကြပါတယ်။ဒီထဲမှာ Future Forward Party ရဲ့ Back for the Future ဆိုတဲ့လှုပ်ရှားမှုလည်းပါပါတယ်။စပိန်တွေနဲ့မဲဆန္ဒရှင်တွေစီအရောက်သွားပြီးတော့မဲဆွယ်ကြတာပါ
။ရဲ့လက္ခဏာของการเข้าหาประชาชนนะคะด้วยวิธีการที
่ရက်ွက်တွေထဲကျမတို့သွားပါတယ် Facebook ကနေတက်ရိုက် Live Stream ပြောတာမျိုးမဟုတ်ပဲတခြားနည်းတွေကိုလည်းသုံးပါတယ်။ကျမတို့ရဲ့လှူရှားမှုနဲ့ပတ်သက်တဲ့လက်ကမ်းစာဆောင်တွေဝေတယ်လို့ website ပေါ်မှာလည်းသတင်းတွေဖော်ပြပေးပါတယ်။ရက်ွက်အသီးသီးကလူလူတွေနဲ့တွားရောက်တွေ့ဆုံစကားပြောပါတယ်
။ Future Forward Party ကကိုစလေလောင်ရန်ဝလက်ဝန်ပရာဘာရတ်ပြောသွားတာပါ။လမ်းမရွေးကောက်ပွဲမှာအတိုက်ခံပါတီတခုခုကအနိုင်ရတဲ့ဆိုရင်တော့ထိုင်းနိုင်ငံမှာမကြခင်တုန်းကပြတန်းခဲ့တဲ့နိုင်ငံတော်နီးပြူဟာဆိုင်ရာဥပဒေအရစစ်တပ်ကပဲနောက်အနှစ်20လောက်ကိုအာဏာလွှမ်းမိုးထားအောင်ပါပါ။တင်းကျပ်တဲ့ဥပဒေတွေနဲ့အချိန်ကန့်သက်သတ်မှတ်ချက်တွေအများပြားပြဋ္ဌာန်းထားပြီးလိုက်နာမှုမရှိတဲ့ဘဲဆိုရကိုမဆိုအချင်းပြတ်ချစားမှုတိုက်ဖြတ်ရေးကောင်စီ NACC ကအပြစ်ပေးနိုင်တာဖြစ်ပါတယ်။နာရစူဝန်တက္ကသိုလ်ကနိုင်ငံတကာရေးရာအကြံပေး Paul Chambers ကအခုလိုပြောပါတယ
်။ If the elected government committed malfeasance by not following the recommendation by the mandates of the 20-year plan then the NACC
ကစီမံရေးပြဋ္ဌာန်းချက်ပါချန်ပီချက်တွေကိုမလိုက်နာပဲအခုကျူးလွန်ခဲ့ရဆိုရင်အချင်းပြတ်ချစားမှုတက်ဖြည့်ကောင်စီအနေနဲ့ရွေးကောက်ခံဆိုးရွားကိုဖွဲ့စည်းပုံတရားရုံးတင်တယ်လို့ဒီတရားရုံးကနေဆိုးရွားကိုအာဏာကနေဖယ်ရှားခွင့်လည်းရှိပါတယ
်ရွေးကောက်ပွဲမဲဆွယ်စီရင်ပြောဆိုမှုတွေပြင်းထန်လာနိုင်ပွဲရှိနေတာနဲ့အမျှဒီရွေးကောက်ပွဲကနေနိုင်ငံအတွင်းဒီမိုကရေစီစနစ်ပြန်လည်ရှင်သန်လာမလားဆိုတာကိုတော့ထိုင်းပြည်သူအများကစောင့်ကြည့်နေကြပါတယ်ရှင
်မခင်ဖြူထွေးပြောပြပေးခဲ့တာပါဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းရဲ့2018ခုနှစ်နိုဝင်ဘာလ9ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့အကျမ်းမာရေးအစီအစဉ်နဲ့မြမရေးသုံးသက်ချက်မှာတော့သတင်းတောက်နှစ်ဦးအယူခံနဲ့တရားစီရင်ရေးလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်အပေါ်မှာ
ရှုဝချက်ဥပဒေဆိုတာအင်္ဂလိပ်လက်ထက်ကပြဋ္ဌာန်းခဲ့တဲ့အထူးဥပဒေဖြစ်တော်လဲတဲ့အထူးဥပဒေရင်းတူရင်သတင်းမီဒီယာဥပဒေလည်းအထူးဥပဒေပဲဥပဒေမရတူလို့ရှိရင
်ဒီတော်စုရှင်နေများအသင်းနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌဖြစ်တဲ့လူခွင့်ရေးရှင်နေကြီးဦးကြည်မြင့်နဲ့ဦးကျော်ဇန္တာတို့ကဆွေးနွေးသုံးသပ်တင်ပြထားတာကိုနောက်ပိုင်းမှနားဆင်ရပါမယ်ဒါအပြင်အားကစားသတင်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။အရေးပြားပုံမှာအဖြူကွက်ကလေးတွေပေါ်လာတာတာမန်ယောဂါတွေကြောင့်လည်းဖြစ်နိုင်တာကြောင့်တိတ်တော့စိတ်မပူပဲစနစ်တကျဆရာဝန်နဲ့ပြစစ်ဆေးကုသဖို့တော့တင်ပါတယ်။ဒေါက်တာတန့်စောကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်။
ဒီပြားပေါ်မှာအဖြူပက်လေးတွေပေါ်လာတဲ့အခါယောဂကြီးကြီးမားမားတွေကြောင့်များဖြစ်နေမလားလို့စိုးရိမ်မိကြမှာပါ။အရေးပြားပေါ်မှာအဖြူကွက်တွေပေါ်လာတိုင်းခရူသင်းတမင်ဖြူယောဂလိုယောဂကြီးကြီးမားမားတွေပဲဖြစ်နိုင်မယ်။တာမန်အပားကြီးကအရေးပြားယောဂတွေလည်းဖြစ်နိုင်တာကြောင့်တကြွနှောက်လိုက်တဲ့အရေးပြားဆရာဝန်အနေနဲ့ကုသတိုင်ပင်သင့်တယ်လို့ကံပကံရွေးစီဆေးရုံမှအရေးပြားဆရာဆရာဝန်တူဖြစ်သူဒေါက်တာဝေယံဖြူကပြောပါလေ
။ခုနကကျွန်တော်တင်ပြသွားသလိုပဲဒီအဓိကတော့ဒီလိုခန္ဓာကိုယ်မှာဖြူကွက်ကလေးတွေဖြစ်တယ်ဆိုလို့ရှိရင်အဲဟိုအရေးမကြီးတဲ့ယောဂါလားအရေးကြီးတဲ့ယောဂါလားဥပမာအရေးပြား၆လို့ဖြစ်တာလားနှင်းခုလေးကြောင့်ဖြစ်တဲ့ဖြူကွက်ကလေးလားသို့မဟုတ်တမင်ဖြူဖြစ်တာလားပေါ့နော်ဟိုအဲအမှတ်ကလေးပဲဖြစ်တာလားမှဲ့ဖြူလေးလားနောက်ဆုံးအရေးပြားကင်ဆာလို့ဟာမျိုးပြင်များဖြစ်တာလားဆိုတော့တိဘောကတော့အသေးသေးချာချာပြတာစစ်ဆေးမှုခံယူပြီးတော့လိုအပ်ရင်လည်းကုထုံးနေရှိပါတယ်
ဖြူသည်တမင်ဖြူနဲ့ဆင်တူတဲ့အရေးပြားယောဂအများစုဟာလွယ်လွယ်ကူကုသနိုင်တဲ့ယောဂတွေဖြစ်ပါတယ်။ယောဂတစ်ခုနဲ့တစ်ခုကုသမှုပုံစံမတူညီတာကြောင့်အနာနဲ့ဆေးလွဲနေတဲ့အခြေအနေတွေမှာတော့ယောဂပျောက်ကင်းမှုအချိန်ကြာမြင့်နေတယ်လို့ဒေါက်တာဝေယံဖြူကပြောပါတယ်
။ဥပမာအရေးပြား6တာလောက်ပဲဆိုလို့ရှင်သူ့ကိုအဲဟိုမွိုင်းချာရိုက်ဇာလို့အီမိုလီယံလို့ခရီးမျိုးလေးပေးရင်ရပါပြီ။အဲနောက်တစ်ခုကဥပမာညင်းပေါ့နော်ညင်းမှလည်းအရေးပြားအဖြူကွက်လေးဖြစ်တာဆိုတော့သူ့ကိုကြာတော့မှုတက်ဆေးတောက်ဆေးလိမ့်ဆေးပေးလိုက်ရင်ပြောက်ပါတယ်သူယောဂအတိမ်နဲ့ပုံမူတည်ပြီးတော့ဖြစ်တဲ့ယောဂပုံမူတည်ပြီးတော့ဟိုခက်ခဲတယ်လို့တော့မရှိပါဘူးယောဂကုထုံးပုံစံမတူတာပဲရှိပါမှာ
အရေးပြားပေါ်ကဖြူကွက်တွေကိုစစ်ဆေးလိုက်လို့ခရူသင်းသမင်ဖြူယောဂဖြစ်နေခဲ့မယ်ဆိုရင်လည်းစိုးရင်စရာမလိုဘူးလို့သိရပါတယ်ခရူသင်းသမင်ဖြူယောဂကုသမှုနည်းလမ်းတွေတိုးတက်လာနေတာကြောင့်လည်းကူကုသလို့ရနေပြီလို့အရေးပြားအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်မင်းမင်းဆန်ကပြောပါတယ်
တိတိချင်းကုတယ်ဆိုတော့ကုရတာလည်းလွယ်တယ်မြန်တာပေါ့နော်လိန်စေးလေးနဲ့တောက်စေးလေးနဲ့ကောင်းရင်ကောင်းသွားတယ်ဖြစ်တဲ့နေရာပေါ့တကယ်သို့တော်လည်းနှစ်ကြာပြင်မဲ့လည်းတည်ငြိမ်နေတဲ့ဆက်မပွားလာဘူးတနေရာလည်းပါပဲဆက်နှစ်တတိယဒီနေရာမှာဖြစ်တယ်အနှစ်20ဖြစ်ပြီးဒီနေရာမှာပဲဖြစ်တယ်ဆိုလဲကုရတာအဲ့လိုချင်းမခက်ခဲတော့သူသဖြင့်ကုထုံးနေရအရင်တိုးတက်လာပြီဆာဂျူရီဆိုလို့ရှိရင်လည်းမြန်မြန်ရစော့နေရတယ်မြန်မြန်ပျောက်တယ်ဆိုတော့ခုကတော့ကျွန်တော်တို့ကအဲ့ဒါ challenge မဟုတ်တော့ဖြစ်တဲ့အချိန်က it's no longer a problem မနေ့တနေ့ကမှဖြစ်တာပဲဖြစ်စေလွန်ခဲ့တဲ့အနှစ်20ပဲဖြစ်တာဖြစ်စေကျွန်တော်တို့ကုလို့ရတယ် result လည်းတူတူပဲရပါတယ
်ခရူသင်းသမင်ဖြူယောဂဝေနာရှင်တွေထဲမှာငွေကြေးပတ်သက်နိုင်တဲ့သူတွေရှိခဲ့မယ်ဆိုရင်ကံပကံဆေးရုံမှာဈေးမျှပေးကုသမှုတွေပြုလုပ်ပေးနေတယ်လို့သိရပါတယ်အခမဲ့ကုသမှုတွေကိုပုံမှုလှုပ်ဆောင်ပေးနိုင်မှုအတွက်ငွေကြေးလှူဒန်းလိုတဲ့သူတွေဟာကံပကံရွေးစီဆေးရုံနဲ့ဆေးကန်းတွေကိုဆက်သွယ်လှူဒန်းပေးနိုင်တယ်လို့ဒေါက်တာတော်မင်းမင်းဆန်ကပြောပါတယ
်ကျွန်တော်တို့ဆက်သွယ်ကြည့်လို့ရှိရင်ရန်ကုန်ကံပကံရွေးစီတက္ကသိုလ်ဒါလမှာရတယ်နောက်ပကံပကံသုဝနာဆိုတာလည်းရှိပါတယ်သုဝနာတန်သူမလမ်းပေါ်မှာရှိတယ် မန္တလေးမှာရဆက်ကန်နှစ်ခုရှိပါတယ်ကျွန်တော်တွဲဆက်ကန်ကိုလမ်းပါလေကမန္တန်အင်ဂျင်နီယာဆက်ကန်ရှိတယ်လို့66လမ်းပေါ့နော်39 38ကြားမှာဆိုလို့ရှိရင်ကမန္တန်ဆက်ကန်တစ်ခုရှိပါတယ်လေးခုစလုံးဆက်တယ်လို့ရတယ်မကြခင်မှာမရှိနာမှာလည်းဖွင့်မှာဖြစ်တဲ့အတွက်ကြောင့်မရှိနာဆက်ကန်မှာလည်းလာဆက်တယ်လို့ရတယ်ရှောက်မှာတင်မမို့ဒါခါလေးကျွန်တော်လူနာကြည့်ရင်းနဲ့ခွဲစိတ်ဖို့လိုအမှန်တွေ့ရင်းနဲ့စကားပြောရင်းနဲ့ငွေကြေးခက်ခဲလို့ဆိုရင်ကျွန်တော်ကကြားမှာရွေးချယ်လိုက်ပါပဲလေရှောက်လာလာတင်ရင်းလဲရွေးချယ်တယ်ကုရင်းနဲ့လဲတက်တော်တဲ့လူဆိုကျွန်တော်ရွေးချယ်လိုက်တာပါပဲ
အရေးပြားပေါ်မှာအဖြူကွက်တွေတွေ့မြင်လာရတဲ့အခါခရီးသင်းတမင်ဖြူယောဂါမဟုတ်တဲ့အရေးပြားယောဂါတွေလည်းဖြစ်နိုင်တယ်ဆိုတာနဲ့တမင်ဖြူမဟုတ်တဲ့အရေးပြားယောဂါတွေအတွက်ကုသမှုတွေကိုလည်းပြည်သူလူထုကိုပိုပြီးသိစေချင်တယ်လို့ဒေါက်တာဝေယံဖြူကပြောပါတယ
်ကျွန်တော်တို့ဆင်းရုံကတော့အများအားတမင်ဖြူယောဂါနဲ့ပတ်သက်လို့သူ့ရဲ့နောက်ဆုံးပေါ်ကုထုံးတွေအကြောင်းကျွန်တော်တို့အများအားဒီပွဲတွေလည်းလုပ်တယ်လေတစ်နှစ်တစ်ခါလည်းပွဲတွေလုပ်ပြီးတော့ဟို educate လုပ်တယ်ပြောပြလေးရှိတယ်တိုးတော့ကျွန်တော်တို့ဒီတစ်ခေါက်တော့လို့ကျွန်တော်တို့စေကမ်းมาလဲလာပြတဲ့အခါတစ်ခါတလေတမင်ပြူမဟုတ်ဘဲနဲ့တခြားသောအဖြူကွက်ကြောင့်ဖြစ်တဲ့ယောဂါတွေအများကြီးတွေ့ရတယ်ဒါကြောင့်မို့လို့ဒီယောဂါတွေခရူတမင်ပြူမဟုတ်ဘဲလဲတခြားယောဂါတွေရှိသေးတယ်တခြားယောဂါတွေထဲမှာအရေးကြီးတဲ့ယောဂါတွေရှိတယ်ဆိုတာလေးသိချင်တယ်နောက်တစ်ခုကဒီဟာတွေကိုဘယ်လိုတေချာကုသလို့ရနိုင်တယ်ဆိုတာကိုလည်းပြောပြလိုတဲ့အတွက်ကြောင့်ဖြစ်ပါတယ
်အရေးပြားပေါ်ကအဖြူကွက်လေးတွေဟာတာမန်အပကြီးကယောဂတွေလည်းဖြစ်နိုင်တာကြောင့်စိတ်ပူစရာမလိုပဲစနစ်တကျစစ်ဆေးကုသတဲ့တဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပြီးမှာတော့အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာအငင်းပွားပွဲအစိုးရလျှို့ဝှက်ချက်ဥပဒေနဲ့ဆွဲဆိုခံရပြီးထောင်ဒဏ်ချမှတ်ခံရတဲ့ writer သတင်းတောင်နှစ်ယောက်ကအယူခံတင်ထားကြပါတယ်။ဥပဒေကြောင်းအရရောလက်ရှိသမ္မတရဲ့ပုံကိုရေးသဘောသဘာဝအရပါကြည့်မယ်ဆိုရင်သူတို့နှစ်ဦးဟာအယူခံမှာလွတ်မြောက်နိုင်တဲ့အလားအလာရှိနေပါတယ်။ဒါပေမဲ့တကယ်ပဲလွတ်မြောက်လာပါမလားဆိုတာတန်တရားဖြစ်စရာရှိနေတယ်လို့လည်းလူ့အခွင့်အရေးရှိနေကြီးဦးကြီးမြင့်ကဆိုပါတယ်ပြည်ထောင်စုရှိနေများအသင်းနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးကြီးမြင့်နဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်တင်ပြထားပါတယ
်ဒီနေ့ကျွန်တော်ဦးကြီးမြင့်နဲ့ဆွေးနွေးလိုတဲ့အကြောင်းရင်းကတော့ Reuters သတင်းတောက်နှစ်ယောက်အယူခံတက်တဲ့ကိစ္စနဲ့ပတ်သက်ပါတယ်ဒီမှုဟာစကားတွေကအစ်တန်မမြောက်တဲ့အမှုဆိုပြီးတော့တချို့ကစုံစမ်းကြပါတယ်ဆိုတော့ဒီအမှုဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့အချင်းချင်းဥပဒေကြောင်းအရဘလောက်မှန်မှန်ကန်ကန်စီရင်စစ်ဆင်ခဲ့တယ်လဲဆိုတာအကြမ်းင်းစုံစမ်းပြပါခင်ဗျအ
ဲပထမစဆွဲစုတွေကတောက်လျှောက်ကျွန်တော်တို့အဖွဲ့ရေလုံးရှိနေညာနဲ့ဥပဒေအထောက်အကူညာအဖွဲ့ရဲ့ရည်တည်ချက်ကတော့သတင်းမီဒီယာသမားကိုသတင်းမီဒီယာဥပဒေနဲ့ပဲအရေးယူရမယ်ဒီရှိုးဝါချက်ဥပဒေဆိုတာအင်္ဂလိပ်လက်ထက်ကပြဋ္ဌာန်းခဲ့တဲ့အထူးဥပဒေဖြစ်တော်လဲတဲ့အထူးဥပဒေရင်းတူရင်သတင်းမီဒီယာဥပဒေလည်းအထူးဥပဒေပဲဥပဒေနှစ်ရတူလို့ရှိရင်1983ခုနှစ်စကမ်းများဖို့ဆိုရင်ဥပဒေရနောက်ကျတဲ့ဥပဒေဖြစ်တဲ့သတင်းမီဒီယာဥပဒေကထွားမိုးတယ်ဒါကြောင့်မလို့ရှိုးဝါချက်ဥပဒေနဲ့သတင်းမီဒီယာသမားကိုအရေးယူလို့မရဘူးလို့ကျွန်တော်တောင်းလျှောက်ရည်ရပါတယ်11မီဒီယာအမှုကလည်းဒီတိုင်းရပါတယ်ကျွန်တော်တို့ကပန်းပန်းရသစကြီးအမှုနဲ့စွဲလို့မရဘူးသတင်းမီဒီယာဥပဒေနဲ့ပဲစွဲရမယ်ဆိုတဲ့ဥစ္စာကိုအခုသမရကတော့လက်ခံလိုက်ပြီးတော့အိုက်တိုင်ညွှန်ကြားလိုက်ပါတယ်ခင်ဗျာ
နောက်တစ်ခါအချက်လက်ပိုင်းအရာရောဒီသတင်းနောက်နှစ်ဦးပြုလုပ်ခဲ့တဲ့လှုပ်ရက်တွေဟာသူတို့ကိုယ်တိုင်တကယ်တမ်းပြမှုကိုကျွလွန်ခဲ့တဲ့လှုပ်ရက်လို့ပေါ်လွင်ထင်ရှားပါသလားခင်ဗျာစစ်စစ်တဲ့အခါအ
ဲ့ဒါကတော့စဆွဲဆိုတွေကလွဲနေတဲ့အခါကျတော့အဲဒုတိယပိုင်းကိုကျတော့မလွဲမချုံသာပြောရမယ်ဆိုရင်တော့ဒီရင်းမြာသမားတွေကိုအချိုးအချက်ဥပဒေနဲ့ပဲရေးယူတဲ့အခါမှာတကယ်မတတ်နိုင်တော့ဘူးငါတို့ကတော့ပြောလို့တော့မနိုင်တော့ဘူးမနိုင်တော့တဲ့အတူတူကဲသူတို့တရေလိုဘက်ကစစ်စစ်ချက်တွေကိုစောင့်ကြည့်တယ်ပြီးတော့မှပဲအကဲဖြတ်တော်မယ်ဆိုပြီးတော့ကျွန်တော်တို့ကဒီလိုပဲစိတ်ကိုလျှော့ထားလိုက်ပဲပါအဲ့မှာတရေလိုဘက်ကိုစစ်တဲ့အခါမှာတရေလိုဘက်ကတက်တည်ကြရန်တာဝန်ဘယ်မှာပြည့်ရင်းသွားလဲဆိုတဲ့အခါကျတော့ဒီရဲမှုမိုးကြော်နိုင်ကနေပြီးတော့သူကသူ့ကိုအဲ့လိုမှလုံကြံပြီးတော့ဝါလုံးလို့ထောင်ချောက်မဆင်လို့ရှိရင်သူ့ကိုဖြုတ်ပြမယ်အရေးယူမယ်ထောင်ချပြမယ်လို့ရဲမှုချုပ်ကသူ့ကိုအမိန့်ပေးလို့လောက်ရပါတယ်တကယ်ကြတော့အဲ့လူကြီးကတကယ်ကိုကျူးလွန်လာမဟုတ်ဘူးအဲ့လူကြီးဘာမှလုပ်တာမဟုတ်ဘူးသူကလည်းခိုင်းလို့သာလောက်ရတာပဲဆိုတော့အဲ့ဒီမှာထွက်လိုက်တဲ့အခါမှာအဲ့ဒီမှာပြစ်တော်တာပဲဗျာနောက်တစ်ချက်ကလည်းအဲ့ဒီမှာရဲတက်တက်ကြီးရှိတယ်ကြာခင်မောင်လေးဆိုတာသူ့ကိုရုပ်ရှင်ကိုမပို့တန်ဘူးဗျာကဲတင်းလိုပြပြတ်တယ်ဘယောက်ကမှမသိဘူးလေကဲသိပါဦးဗျာအဲ့တော့အဲ့လောက်ရုပ်ကြီးချင်းပြဖြစ်တဲ့အမှုကြီးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကတော့အရာတော့တော့နိုင်ငံရေးအရာတော့တာမဟုတ်ဘူးလုံးဝဒီအမှုကပြက်နေတဲ့အမှုဖြစ်တယ်ဆိုတာကိုကျွန်တော်ကအတိအကျပြောနေပါလေဗျာ
ဟုတ်ကဲ့ဒါကြောင့်လည်းပဲလူတွေကဒီအမှုရဲ့နောက်ွယ်မှာအာဏာပိုင်တွေရှိနေတယ်အာဏာပိုင်ဆိုတာမှအထူးသဖြင့်တပ်မတော်ပိုင်းကမကြိုက်လို့ဒီလူတွေကိုထောင်ချခြင်းလို့ဒ ီအမှုအဒီတိုင်းဖြစ်နေရတယ်လို့သုံးသပ်ကြပါတယ်နိုင်ငံတကာပြောကြတယ်ဆိုတော့အဲ့ဒီခါနဲ့ပတ်သက်လို့ဦးကြီးမြင့်သူတို့ပြောတာလွန်တယ်လို့ထင်ပါသလားခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့တော့ဒီလိုရှိတယ်ဗျာကျွန်တော်တို့တတ်နဲ့ပတ်သက်လာတဲ့အမှုတွေကိုကတော့များသောအားဖြင့်နော်တရားရုံးတွေကအပြစ်ပေးတာများပါတယ်နော်ရဟိုင်းနှုံးပြီပဲဆိုတာဘာလို့ပြောရရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့ဟုတ်တယ်တရားသူကြီးချုပ်ကိုယ်နဲ့ကတက်ကလာတာကြာသူ့ဘုံမူကြီးကလာတာဖြစ်တယ်အဲ့တော့ဦးသားရှင်ကိုယ်တိုင်ခန့်နေခဲ့တဲ့လူတွေဖြစ်တယ်ပေါ့နော်တရားရပါခင်အဲ့တော့သူကလည်းပဲလက်ရှိရတ္တအစိုးရအနေနဲ့ခန့်နေတာလည်းမဟုတ်ဘူးဗျာသူ့ကိုဒါမျိုးဒီနေ့ဗမာပြည်အခြေအနေကတပ်ပေါ်မှာပဲတရားဌာနကသစ္စာရှိတယ်ဟလာအဲ့ဒီပေါ်မှာပဲလိုက်နာတယ်သွားတွေ့ရတယ်အခုသမရာကြီးတက်လာတဲ့အခါကျတော့ပြည်သူတွေကအားတက်လာပြီးတော့သမရာကြီးကိုအားကိုးကျင်တဲ့စိတ်တော်ရှိတာပေါ့ကတော့လည်းအခြေခံအကြောင်းတွေအားလုံးနဲ့အခုဝါလုံးလို့ဒင်းတော့ဒီရောက်ကိစ္စမှာတော့တက်ကအလိုကြပဲတရားစီရင်ရလိုက်တယ်လို့ကျွန်တော်ကတော့အဲ့လိုပဲဩဇာမကင်းတော့ဘူးဆိုတာအဲ့ဒီမှာစပြီးတော့ကျွန်တော်တို့ကတန်လျာရှိတော့တာပေါ့ဗျာ
နောက်ထပ်ကပြည်တံချမှတ်လိုက်တဲ့အခါမှာလည်းပဲအဲ့ဒီပြည်တံစီရင်တဲ့အထက်မှာဖော်ပြထားတဲ့ပြစ်မှုဆိုတာကသူတို့ဆွဲဆိုခဲ့တာနဲ့မတူဘူးထပ်ပြကြပါသေးတယ်ဟုတ်ပါလား
ဟုတ်ပါတယ်အစဆွဲတုန်းကပုံမှန်နဲ့တကယ်သုံးတပ်ပြီးချလိုက်တဲ့အခါနေကဟိုမတူဘူးရှင်လေလွဲနေတာလည်းရှိတယ်အဲ့ဒါတော့ဥပဒေချက်လက်ရလွဲနေတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီဟာစဉ်းစားပြောရရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့တရားစီရင်ရေးကွာကိုမလွတ်လပ်ဖဲနဲ့မလွတ်လပ်ဘူးဆိုတော့ဟိုကပြောတာကြောက်ပြီးတော့အကြောက်တရားနဲ့အဂတိတရား၄ပါးမှာဗလာဂတိနဲ့ကြောက်ပြီးတော့လှုပ်လိုက်တယ်လို့ကျွန်တော်တို့ကဒီလိုပဲမှတ်ယူပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ကျွန်တော်ဒီမှာဂျက်ဖြတ်မေးခြင်းနဲ့ကိစ္စတစ်ခုရှိပါတယ်တရားဥပဒေကြောင့်ရတော့စိတ်မဆိုင်ဘူးပေါ့ကြွဒါပေမဲ့ဒီနေရာမှာလူတို့သဘောထားတချို့ကလည်းပဲဒီကိစ္စဟာအမျိုးသားရေးနဲ့ပတ်သက်တယ်။ဘာညာပေါ့လေသူတို့ဟာသူတို့အတိတ်ပဲဖွင့်ရပြီးတော့ဒီသတင်းတော့တွေကိုအပြစ်တင်တယ်။တည့်ရက်လူရက်ကမှန်တယ်ဆိုတဲ့ပုံစံမျိုးနဲ့လည်းပဲတွေ့ရတဲ့လူရှိပါတယ်။ဒီလိုကိစ္စမျိုးတွေကိုတော့တရားဥပဒေသမားတွေကထက်သွင်းစဉ်းစားသင့်ပါလားခင်ဗျာ
။အဲတခုတော့ရှိတယ်ဗျာ။ကျွန်တော်တို့ကဗမာနိုင်ငံမှာနေတဲ့အခါကျတော့လူမှုသဘောထားကိုလည်းလေ့လာရတာပေါ့ဗျာ။ဘာဖြစ်လို့လဲဆိုတဲ့ချက်ပြောဒီဥပဒေကလည်းပဲအချက်လက်နဲ့လည်းမကင်းဘူးပေါ့ဗျာ။ဥပဒေတစ်ခုတည်းမဟုတ်ဘူး။အကြောင်းချင်းကအချက်လက်နဲ့ facts နဲ့ law နဲ့နှစ်ခုရှိတာ哦။အဲ့တော့ facts နဲ့ပတ်သက်လို့ကျွန်တော်တို့ကစဉ်းစားတဲ့အခါကျတော့လူတို့ရဲ့ထင်မြင်ချက်ကဘာလဲဆိုတဲ့အခါကျတော့တချို့ဒါကအယူဆပြင်းထန်တဲ့လူတွေပေါ့ဗျာ။အထူးသဖြင့်အစိုးရောက်တဲ့လူတွေကဘာလဲဆိုလို့ချင်းအာဒီဘီဇင်းတီးလုပ်တဲ့ဥစ္စာကိုဘာဖြစ်လဲ။အဲ့ဒါကိုဒီကောင်ကြီးကဖော်ထုတ်ရလား။ဒီကောင်ကြီးကနိုင်ငံခြားသားကြီးစားနေလား။အဲ့လိုစိတ်တက်တည်နေလုံနေတာကိုတွေ့တဲ့ခါကျတော့ကျွန်တော်လည်းအတော်စဉ်းစားရတယ်ဗျ။ဟာဒီဟာကလည်းဟုတ်တော့ဟုတ်တယ်ဘာမှမဆိုရင်ငါတို့ကြီးမှလာပြီးတော့ဘင်္ဂလီကြီးရဲ့လွှမ်းမိုးမှုတွေဟိုရာဇဝင်အဆက်ဆက်နဲ့ပြဿနာဖြစ်ခဲ့တာဆိုတော့ကျွန်တော်တို့ပြောရဆိုရတော့အတော်သတိထားပြောရတယ်အခုကျွန်တော်ပြောနေကြတော့မှပဲနော်ဒါကျွန်တော်ကကျွန်တော်သိစိတ်ချချဆန်းစစ်ပြီးတော့မှပြောနေရတာပေါ့ဗျာရှင်းရှင်းပြောရှင်းရှင်းရှင်းနောက်ကြည့်ပြီးတော့ပြောနေရတယ်ဟိုအဲ့သို့တော်လည်းပဲဥပဒေနဲ့ကြည့်မယ်ဆိုရင်တော့အရင်လိုကတပ်ပြေကောင်းစွာမပြနိုင်ဘူးတရားခံဘက်ကကောင်းစွာထုတ်ကြေနိုင်တယ်ဆိုလို့ရှိရင်ကျွန်တော်စီရင်ထုံးနေရတရားခံကိုပဲပူဇော်ပေးရမယ်သူ့ကိုတက်ညာရမယ်လို့အဲ့လိုစီရင်ထုံးနေရှိတဲ့ကြောင်မလို့တရားလိုဘက်ကိုကျွန်တော်တို့ကမထောက်ခံခြင်းဖြစ်ပါလေခင်ဗျာ
ဆိုတော့အခုရှေ့ဆက်ပြီးကြည့်မယ်ဆိုရင်သူတို့အယူခံတင်ထားတဲ့ကိစ္စအယူခံတင်တဲ့ကိစ္စမှာတချို့ကလည်းပြောတယ်အယူခံကလည်းပဲတရားစီရင်ရေးဒါ judicial process ပြီးအောင်သွားပြီးတဲ့အခါမှာအထူးရေးအကြီးအကဲနိုင်ငံတော်အကြီးအကဲဖြစ်တဲ့သမနာကသူ့ကိုပြစ်ဒဏ်လွန်ညှင်းခွင့်ပေးနိုင်တယ်လို့တချို့ကဖွဲ့စည်းပုံပုံမှန်204ကိုထောက်ပြပြီးတော့ပြောကြပါတယ်ဒါပေမဲ့တချို့ကလည်းပဲမဟုတ်ဘူးအဲ့ဒီမှာ204ကာကြီးရသမနာကကြားဝင်ပြီးတော့လွန်ညှင်းခွင့်ပေးနိုင်တယ်လို့ပြောကြပါတယ်ဒီကိစ္စနှစ်ခုမှပဲဟာပို့ပြီးတော့မှန်ကန်ပါလေခင်ဗျာ
အာသမနာကအချိန်မွေးလွန်ညှင်းချက်လောက်ပေးနိုင်မှာလေဗျာမိခဲ့တဲ့တာရကပေါင်းများများစွာလည်းရှိပါတယ်အများကြီးလည်းဥသိမ်းစိန်လက်ထက်မှာလွတ်တဲ့ပါလေဗျာအဲ့လိုသမားရဲ့အာဏာတရားစီရင်နေစေအမှုတွေတော့မပဲလျှော့ပြလို့နောက်ကျသူတို့ကပြန်ပရိတ်အုပ်ရတယ်ဟာဒါကတော့အုပ်ချုပ်ရေးဝန်ဆက်ဖက်စလို့ဖြစ်နေပြီဆိုပြီးပြန်ပရိတ်အုပ်ပါတယ်ဒါတော့တရားစီရင်နေစေအမှုမှာအပစင်ကျက်ချပြီးတဲ့ဘယ်အမှုကိုမဆိုသမားကအာဏာရှိပါတယ်ဗျာသူလုံးမျက်ကွန်းပေးခွင့်ရှိပါတယ်နော်ဒါကတော့အတိကြပါပဲ
ဆိုတော့အခုကိစ္စမှာတော့သမားကပေးလိမ့်မယ်ထင်ပါလားသမားဟာဥပဒေသမားတယောက်လည်းဖြစ်တယ်အတွေ့အကြုံရှိရဲ့ရှင်းနေကြီးတူလည်းဖြစ်ခဲ့တယ်ဒီပုဂ္ဂိုလ်ကဆိုတော့တချို့ကိစ္စတွေမှာလည်းသူဥပဒေနဲ့အညီလုပ်ပါလို့ပြောနေတာရှိရဲဆိုအခုကိစ္စမှာတော့သမနာကသူ့ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးပြည်ထောင်ကလူငင်းခွင့်ပေးနိုင်တဲ့အလားအလာဒါတော့လည်းနိုင်ငံရေးနဲ့ချင်းချင်းမီသုံးသပ်ကြည့်မယ်ဆိုရင်တပ်မတော်ရဲ့သဘောတရားတစ်ဖက်အဲ့လိုလွန်ဆန်ပြီးတော့သူပေးနိုင်လိမ့်မယ်လို့များသုံးသပ်မိပါလားခင်ဗျာ
အဲတပ်မတော်ကလည်းဒီလိုဗျအဲ့လိုအတင်းအဓမ္မကြီးတော့မဟုတ်ဘူးသူ့ဘက်ကလည်းပေးဆက်ထားရတယ်ရှိတော့
သူတိုင်မှုတွေသူ့ရဲ့အစ်ဘူတွေတိုင်ရင်မှုတွေကိုပိတ်ဆက်ထားတယ်ဒါနဲ့ပတ်သက်လို့ဥက္ကဋ္ဌတော့သူကတော့နည်းနည်းတော့ခံစားချက်တော့ရှိတာပေါ့ဗျာသို့တော်လည်းပဲသမရာကြီးဟာဟိုအရင်သမရာဦးသိန်းစိန်လက်ထက်တုန်းကဆိုလို့ရှိရင်တရုတ်တခုသမားတွေကိုဗျာတသက်တကြုံချထားတာကိုရှိရနဲ့လွတ်ပြစ်တာပဲနော်လွတ်ခွင့်လွတ်ခွင့်ရှိပါတယ်အဲ့တော့လည်းတက်ကဘာမှမပြောခဲ့ပါဘူးနော်အဲ့တော့အခုလည်းပဲသမရာကြီးဒီနဲ့ဒီကိစ္စကိုချိန်ငိမ့်ပြီးတော့ဟာဒါတော့ရောင်းတိုင်းဝန်ကြီးချုပ်က11ကိုဆွဲတာမှားတယ်လို့သူကလည်းစဆွဲတယ်ကမှားနေတော့သမရာကြီးကပြန်တက်မှတ်တဲ့အနေနဲ့ဒါလူကြီးချက်လာကွင်ပေးမယ်ဆိုရင်လည်းဒီသမရာကတတ်ပြီးရှိပြီးတော့ပြည်သူကလည်းယုံကြည်အားကိုးတဲ့သမရာလည်းဖြစ်တယ်။မှန်မှန်ကန်ကန်လည်းလုပ်ပါဦး။နိုင်ငံတကာလည်းသိစေမယ်။ပြည်တွင်းကိုလည်းပဲအချက်ပြထားတဲ့ဟာတွေအများကြီးရှိနေပါပြီ။ဒါကြောင့်ဒီကိစ္စမှာသမရာကမလုံလဲစရာတော့မရှိပါဘူးလို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကတော့ဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်လွတ်လပ်မှု Freedom of Judiciary ဟာဂျွေးကောက်ခံရတဲ့အရသာအစွာတက်လာပြီးရဲ့နောက်ပိုင်းမှာဘလောက်ထိတူတက်ကောင်းမွန်မှုရှိလာပါလဲ။အရင်နဲ့နှိုင်းရှင်မျိုးနဲ့ပြောပြပါရအချင်းချင
်း။ရှိပြီကသမဏကြီးဦးရင်ပြတ်မလာခင်အထီးကတော့ဒုံရင်ဒုံရင်ပဲဘာမှမတူဘူး။တချို့ကတော့ပိုးအောင်ဆိုးသေးတယ်နှစ်သုံးနေရအတိုင်းပဲ။သို့တော့သမဏကြီးဦးရင်ပြတ်လာပြီးရဲ့နောက်ရှုပ်ရှားမှုတွေတွက်လက်မြန်ဆန်းလာတာတွေကိုတွေ့ရတယ်။သို့တော့တထောင်ချီအခြေခံဥပဒေတရားစီရင်ချုပ်ကအသက်80မပြည့်မချင်းသူ့ကိုဘာလို့မှလုပ်မရဘူး။အဲ့ဘွှတ်တော်မှာလည်း NLD အမှတ်ကပုံပုံနှစ်ပုံလုံလောက်တဲ့မဲမရဘူးတရားသူရုပ်ကိုအစားထိုးဖို့ဆိုရတယ်အမှားတော့ဒီလောက်တရားစီရင်ရေးတွေမအောင်မြင်တာဘူးဥသိမ်းစိန်လက်ထက်ကဆိုင်အခုထိတော့ဆိုလို့ချင်းဆယ်နှစ်မိပါဖြစ်တယ်မအောင်မြင်တာဘူးအစားထိုးရမှာပေါ့ဗျာဖယ်ရှားတယ်ဆိုတဲ့စကားလုံးနဲ့အစားထိုးပြီးတော့ဒီနေ့ထက်မြက်တဲ့တရားသူရုပ်နဲ့အစားထိုးရမှာလုံးလုံးဆောင်မတင်တာပေါ့နော်ဒါတော့ဒီတရားသူရုပ်ကလည်းဘာမှထွက်မှာမဟုတ်ဘူးဟာသူတို့ကသူတို့နဲ့ဒီရတဲ့ယာတူးနဲ့ဆိုလို့ချင်းသူတို့ကဒါကျွန်တော်တို့နိုင်ငံမှာဘာမှခရိုထုံးတာမရှိဘူးတကယ်တော့တရားစီရင်ရမအောင်မြင်ပါဘူးရှင်တိုက်တိုင်းပဲလက်စာမြေရက်တွေလိုအပ်ဖြစ်နေတာလေအမှအချင်းတွေတော့ပြင်ကြောက်မှုဆိုပြီးတရားရုံးအစနာဗျာပြင်ဆင်မှုတွေလုပ်ပြရစီဆိုအဲ့ဒါတရားရုံးနှောက်ချက်တယ်ဆိုပြီးတော့120ချင်းနဲ့ထောင်ချပြည်တယ်ရှင်းနေပြောက်ဘူးဗျာခင်ဗျားစစ်စာကြည့်ဟိုဖတ်တဲ့ပေါက်တာလည်းမဟုတ်ကော်ဆဲတာလည်းမဟုတ်စာလေးတင်တဲ့နေရာမှာလက်မခံမှုလက်ခံတယ်ပြောပြီးတော့ထောင်ချပြည်တယ်အဲ့ဒါမျိုးတွေပေါ့ဗျာအဲ့တော့တရားစီရင်ရတိုးတက်လာတယ်လို့တော့ကျွန်တော်တို့ကလုံးဝပြောလို့မရဘူးသို့တော်လည်းပဲသမရာကြီးတက်လာတဲ့အခါကျတော့အော်သမရာကြီးကမြန်ဟုတ်လားဒီတရားစီရင်ကောင်းမွန်အောင်သူဘလတ်လုံးမြန်ဝိုင်းပြီးတော့လုံနိုင်အောင်လဲလို့တော့မျှော်လင့်တာပေါ့သို့တော်လည်းတစ်ထောက်ချင်းအခြေခံဥပဒေရဲ့ပေါင်ကအញ្ញချင်းလုံးနဲ့တရားသူကြီးတွေကိုသုံးပုံနှစ်ပုံမရဘဲနဲ့ဖယ်ရှားလို့မရဘူးအစားထိုးလို့မရဘူးနောက်တစ်ခုကဘာလဲဆိုလို့ရှိရင်အသက်80မပြည့်သူကဘာမှအခုမှငယ်ငယ်လေးရှိနေတယ်ဘယ်လုံးမှအသက်80လည်းမပြည့်ဘူးအဲ့တော့နောက်2020ပြီးနောက်တစ်ဖြစ်လည်းပဲ तू ကရှိနေဦးမှာပဲဆိုတော့ကျွန်တော်ကတော့တရားစီရင်နဲ့ပတ်သက်လို့အတော်စိတ်ကြက်တယ်ဗျာအဲ့ဒါကတော့ကျွန်တော်ပြောချင်တာပါလေ
ဥကျော်စန္ဒာစီစဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။ဒေါ်ရရှင်များရှင်။မြမနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြန့်နှံ့နေတာတွေကို Facebook ကဟန့်တားရမှာအားနည်းချက်တွေရှိနေတဲ့အတွက်ရှေ့လာမယ့်2020ပြည့်ရွေးကောက်ပွဲလို့မြမနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ပြင်ဆင်ထားဖို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်။မြန်မာနိုင်ငံသားအွန်လိုင်းသုံးသူတွေအထူးကအားထားနေကြတဲ့ Facebook မှာမသိမြတ်မှုတွေနဲ့အမုန်းစကားတွေမပြန့်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်ရွက်ရှောင်ရွက်တွေကိုသိလိုတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီညာဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
စနေညတဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ကိုရန်နိုင်ကအစူးစီးတင်ပြပေးထားပါတယ်ရှင
်။ဒီမှာပါကျွန်တော်ရန်နိုင်မှာ VOE ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။နိုဗက်ဂျိုကိုဗစ်ကတော့ကမ္ဘာအဆင့်တက်တင်းနစ်ကစားသမားပြန်ဖြစ်သွားပါပြီ။
အင်္ဂလန်အတွက်ဂိုးအများဆုံးသွင်းပေးထားတဲ့ဝိန်းရူနီကိုဂုဏ်ပြုတဲ့နောက်ဆုံးနှုတ်ဆက်ပွဲကတော့လာမယ့်နိုဝင်ဘာ15ရက်နေ့မှာဝမ်ဘလေးမှာကစားကြမှာဖြစ်ပါတယ်။ PSG သင်းကအူရိုဂွေးတိုက်စံဘူကဘာနီကိုရွှေခြေတော်စုချိန်မြှင့်လိုက်ပါတယ်။လက်စတာသင်းပိုင်ရှင်ဝီချိုင်းအန်ဒါဖရာဘာရဲ့ဇာပနာအခမ်းအနားကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့ပြီးတော့လက်စတာအသင်းသားတွေလည်းတက်ရောက်ခဲ့ကြပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။
ဒီရပ်ပရီးမီးယားလိဘောလုံးပွဲတွေမှာတော့ Liverpool နဲ့ Arsenal တို့တည်ကြပြီး Manchester City က Southampton ကို 6-2 ကိုနဲ့အပြတ်သတ်နိုင်ရလိုက်တာကြောင့် Man City ကဇာတ်ထိပ်ကနေဆက်ပြီးတော့ဦးဆောင်နေပါတယ်။ဒီနေ့က Emirates မှာကစားတဲ့ Arsenal နဲ့ Liverpool တို့ပွဲမှာ Milner ရဲ့ဂိုးနဲ့ Liverpool ကဦးဆောင်ခဲ့ပေမဲ့ဒုတိယပိုင်းမှာ Arsenal က Lacazette ကပြန်ချေသွားတာကြောင့် Liverpool နဲ့ Arsenal တို့တကောစီစီကျသွားပါတယ်။ Chelsea ကတော့ Crystal Palace ကို 3-2 နဲ့နိုင်ပြီး Man U ကပုံမှန်ကို 2-2 Spurs က Wolves ကို 3-2 နဲ့နိုင်ပါတယ်။ဒါကြောင့်စတပွဲအပြီးမှာတော့ Man City က29မှတ်နဲ့ Marseille ကိုဥဆောင်နေပြီးတော့ Chelsea နဲ့ Liverpool ကတော့28မှတ်စီနဲ့ဒုတိယနဲ့တတိယနေရာမှာရှိနေပါတယ်ဗျာ။ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကရဟန်းပြတ်ကြပြီးတည်ဆုံသွားခဲ့တဲ့ Premier League က Leicester သင်းပိုင်ရှင် Wichai and Proper ရဲ့ဇာပနာအခမ်းအနားကိုဒိုင်းနိုင်ငံဘန်ကောက်မြို့မှာပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်။ဘုရားဘာသာထုံးတမ်းအစဉ်လာနဲ့အညီလုပ်ခဲ့တဲ့ဒီအခမ်းအနားကိုတော့ Leicester သင်းသားတွေတော်များများတက်ရောက်ပြီးတော့သူတို့ရဲ့အသင်းပိုင်ရှင်ကိုနောက်ဆုံးအနေနဲ့ကာရောပြုခဲ့ကြပါတယ်။ဒါအပြင်ထိုင်းလက်ရေးစင်ဘောလုံးတင်ဟာလည်းဒီဇာမနာအခမ်းအနားကိုတက်ရောက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကအင်္ဂလန်မှာဆိုရင်လည်းလက်စတာနီးပြဟောင်းကော်ရီယိုရေနီယရီပါဝင်ဒင်ပရိဇာဒီနဲ့ဘောလုံးဝါသနာရှင်တွေဟာကိန်းပါဝါဘောလုံးငွေမှာဝန်ထမ်းချင်းထိမ့်မှန်နေနဲ့ပန်းစီတွေချပြီးတော့လာရောက်နှုတ်ဆက်ခဲ့ကြပါတယ်။လက်စတာအသင်းပိုင်ရှင်ဝီချိုင်းဟာအသင်းပေါ်မှာသာမကလက်စတာမြို့နဲ့တခြားပရိဒါဖောင်ဒေးရှင်းတွေကိုလည်းရရရလူဒန်းခဲ့တာတွေကြောင့်အများရဲ့လေးစားချစ်ခင်မှုကိုရခဲ့သူတူလည်းဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်နိုင်ငံမှာဟောင်းဝင်းရူနီကိုဂုဏ်ပြုတဲ့နောက်ဆုံးနှုတ်ဆက်ပွဲကိုတော့လာမယ့်နိုဝင်ဘာ15ရက်နေ့မှာပြုလုပ်သွားမှာဖြစ်တယ်လို့အင်္ဂလန်ဘောလုံးအဖွဲ့ချုပ် FA ကကြေညာလိုက်ပါတယ်။ရူနီဟာအင်္ဂလန်တပ်53ခုနဲ့ဂိုးအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်။အင်္ဂလန်နဲ့အမေရိကန်တို့ဝင်းဘလေးမှာကစားမဲ့ပွဲမှာရူနီဝင်ကစားပြီးတော့သူ့ကိုနောက်ဆုံးအနေနဲ့နှုတ်ဆက်ဂုဏ်ပြုကြမှာဖြစ်ပါတယ်။ဒါဟာရူနီအတွက်တော့အင်္ဂလန်အတွက်ပွဲပေါင်း120မြောက်ကစားတာဖြစ်ပြီးဒီမတိုင်ခင်အင်္ဂလန်အတွက်သူနောက်ဆုံးကစားပေးခဲ့တာကတော့2016ခုနှစ်တုန်းကစကော့တလန်ကို3-0ရှိနဲ့နိုင်ရခဲ့တဲ့ပွဲမှာဖြစ်ပါတယ်ခင်ဗျာ PSG တိုက်စစ်မှုအက်ဒါဆန်ကဗာနီကတော့ရွှေခြေတော်စုရသွားခဲ့ပါတယ်2018ခုနှစ်အတွက်နိုင်ငံကရွှေခြေတော်စုချီးမြှင့်တဲ့စူပေးပွဲအခမ်းအနားကိုပြည်ထောင်နိုင်ငံမော်နာကိုမြို့မှာပြီးခဲ့တဲ့သတင်းကကျင်းပခဲ့တာပါခုနှစ်မှာကဗာနီကရော်နယ်ဒိုမက်ဆီနဲ့အူရုဂွေးအသင်းကသူ့ရဲ့တိုက်စစ်ကစားပေါ်ဆော့ရက်စ်တို့ကိုကျော်ဖြတ်ပြီးတော့ဒီစုကိုရခဲ့တာလည်းဖြစ်ပါတယ်အခုလိုရွှေခြေတော်စုရနဲ့ပတ်သက်ပြီးကဗာနီကတော့ဒီကိုအခုလိုလာရတာဒီအဖွဲ့ကြီးကကျွန်တော်ကိုအခုလိုမျိုးစုချင်းမြင်ဖို့ထဲသွင်းစဉ်းစားပေးတဲ့အတွက်ဝမ်းသာပါတယ်ကျွန်တော်ကိုအခုလိုအတိအမှတ်ပြုတဲ့အတွက်တကယ်ကိုဝမ်းသာပါတယ်ဒီစုကတော့ World Champions Club ကစီဇန်နာဖြစ်ပြီးတော့အသက်28နှစ်နဲ့အထက်ဘောလုံးသမားတွေတဲ့ကအတက်ကြွဆုံးကစားသမားကိုမီဒီယာတွေနဲ့ပရိသတ်တွေတဲ့ကအဖွဲ့ဝင်တွေကမဲပေးပြီးတော့ရွေးချယ်ခဲ့ကြတာဖြစ်ပါတယ်ကဗာနီဟာ2008-2009ဘောလုံးရာသီကစပြီးတော့ရာသီတိုင်းရာသီတိုင်းမှာတရာသီကိုအနည်းဆုံး10ဂိုးထက်မနည်းသွင်းခဲ့တာဖြစ်ပါတယ်။ဒါပြင်အီတလီနဲ့ယူဗန်တက်စ်နီးပြ၊ဘာချယ်လိုလစ်ပီ၊ပြင်းထန်နီးပြ၊ဒီဒီအေဒီရှော့၊ဘရာဇီးကွင်းနဲ့လူလီယိုနာဒို၊အီတလီကွင်းနဲ့ကစားသမားအန်ဒရီယာပီယာလိုနဲ့နယ်သာလန်နဲ့အေစီမီလန်ကစားသမားဟောင်းကလာရန့်စီဒော့ဖ်တို့ကိုလည်းရွှေချေတော့စုတွေကြီးမြင့်ခဲ့ကြပါသေးတယ်ခင်ဗျာ။ပြင်းထန်နိုင်ငံပဲရစ်မြို့မှာကျင်းပတဲ့ Paris Master Open မြို့သားတူချင်းတင်းနစ်ပြိုင်ပွဲမှာတော့ရုရှားကလူငယ်လက်သက် Karen Khachanov ကပူပူနွေးနွေးကဘာစစ်တဲ့နေရာကိုပြန်ရောက်လာတဲ့ Serbia က Novak Djokovic ကိုအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ဒီနေ့ကနေ့က Final ကစားကြတော့မှကဘာအဆင့်16ရှိတဲ့ Khachanov ကအဆင့်1 Djokovic ကို9-6-4နဲ့နှစ်ပွဲပြအနိုင်ရပြီးတော့ Champion ဖြစ်သွားတာပါ။ဒါဟာ Khachanov အတွက်တော့ပထမဆုံးအချိန် Master ပြိုင်ပွဲကိုအနိုင်ရတာလည်းဖြစ်ပါတယ်ဗျာ။ဆာဗီယာနိုင်ငံသား Novak Djokovic ကတော့ကမ္ဘာအဆင့်တနေရာကိုပြန်ရောက်လာပါပြီ။ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ Paris Master ပြိုင်ပွဲမှာ Spain နိုင်ငံသား Rafael Nadal ဝမ်ပိုက်ဝေနာကြောင့်ပြိုင်ပွဲကနေနှုတ်ထွက်သွားတဲ့အတွက် Djokovic ကကမ္ဘာအဆင့်တကစားသမားပြန်ဖြစ်လာတာပါ။အခုလိုကမ္ဘာအဆင့်တနေရာကိုပြန်ရလိုက်တာနဲ့ပတ်သက်ပြီးတော့ Djokovic ပြောတာကတော့
Well I'm obviously very proud of the achievement but I haven't been really
အခုလိုကဘာအဆင့်တနေရာကိုပြန်ရတဲ့အတွက်တော့ကျွန်တော်အနေနဲ့လည်းတကယ်ပဲဂုဏ်ယူမိပါတယ်ကျွန်တော်အနေနဲ့ဒီကိစ္စကိုစဉ်းတော့မစဉ်းစားဖြစ်ပါဘူးဘာကြောင့်လဲဆိုတော့အခုကကျွန်တော်တို့ပြိုင်ပွဲကလည်းကစားနေတုန်းပါပွဲပြီးသွားပြီဆိုရင်တော့တမျိုးဖြစ်လာနိုင်ပါတယ် နေကုန်တဲ့အခါမှာလဲကမ္ဘာအဆင့်တတ်မှတ်ချက်ကဒီအတိုင်းပဲဆက်ပြီးရှိနေဖို့မျှော်လင့်ပါတယ်။ဒါကကျွန်တော်မျှော်မှန်းထားတာပါ။အဲဒီကကြာရင်တော့အခုတည်းပို့ပြီးပြောနိုင်မှာပါ။အခုလောလောဆယ်မှာတော့ကျွန်တော်အနေနဲ့ဒါကိုသိပြီးပြီးဖြစ်နေလို့မရပါဘူး။နေတော့အခုလိုကမ္ဘာအဆင့်တတ်မှတ်တဲ့ပြိုင်ပွဲကနေဒဏ်ရာနဲ့ထွက်သွားတာကိုလည်းကျွန်တော်အနေနဲ့ဝမ်းမသာပါဘူး။ဒါမဲ့လည်းတစ်ဖက်မှာလည်းအခုအတွင်းကျွန်တော်ဖြတ်ကျော်ခဲ့ရတာတွေကိုပြန်သုံးသပ်မယ်ဆိုရင်တော့အတော်လေးကိုအောင်မြင်ခဲ့ပါတယ်။ဒီအတွက်ဂုဏ်ယူဝမ်းမြောက်မိပါတယ်။လွန်ခဲ့တဲ့5လကသာတယောက်ယောက်ကကျွန်တော်ကိုအခုလိုဖြစ်မယ်လို့ပြောရင်မဖြစ်နိုင်ဘူးလို့ပြောမိမှာပါ
။နိုဗက်ဂျိုကိုဗစ်ဟာ2016 Paris Masters ပြိုင်ပွဲမှာ Chilich ကိုရှုံးပြီးတဲ့ကကမ္ဘာစစ်တပ်နေရာကဖယ်ပေးခဲ့ရတာဖြစ်ပြီးတော့နောက်ပိုင်းမှာလည်းဒဏ်ရာပြဿနာတွေနဲ့ရုန်းကန်ခဲ့တာပါ။ဒါမဲ့လည်းဒီနေ့ Wimbledon နဲ့ American Open ပြိုင်ပွဲတွေကိုပြန်ပြီးတော့အနိုင်ရပြီးကမ္ဘာအဆင့်ပြန်တက်လာခဲ့သလိုအခုနောက်ဆုံးတော့ကမ္ဘာအဆင့်တနေရာကိုပြန်ပြီးတော့ရောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်ရှင်။
မာဝိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာဝိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်။ပို့ရခုနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေပြန်လည်နားဆင်နိုင်ပါတယ်ရှင်။ခုတော့ကြည်နေသေးတဲ့အချိန်တွင်းမှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်သူ့မှာတက်တန်းဝယ်ယူကောက်ပွဲတွေမနေ့ကကျင်းပခဲ့ရမှာအောင်မြင်မှုတွေကြီးကြေးရခဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကဝန်ကြားပြောဆိုလိုက်ပါတယ်။သူ့ရဲ့မူဝါဒတွေရည်တည်ချက်တွေအတိုင်းအတူလက်တွဲခဲ့သူတွေအခြေအနေကောင်းခဲ့တဲ့ကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။သမ္မတရဲ့ Republican Party ကရွေးကောက်ပွဲမှာ90နေရာတွေပိုရပြီးထက်လွတ်တော်ကိုအခိုင်အမာထိန်းချုပ်နိုင်ခဲ့ပေမဲ့ရှင်းနေတွင်ပထမဆုံးကျင်းဖြစ်တဲ့အတိုက်ခံဒီမိုကရက်တစ်ကအောက်လွတ်တော်မှာနေရာအများစုနဲ့အနိုင်ရပြီးထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။ကင်မရွန်နိုင်ငံမှာကျောင်းအကြီးနဲ့တူပြန်ပြီးဆွဲဖမ်းဆီးခံခဲ့ကြတဲ့ကျောင်းသူကျောင်းသား89ယောက်စလုံးပြန်လည်လွတ်မြောက်လာပြီဖြစ်တဲ့ကြောင်း Presbyterian Christian ကျောင်းတာဝန်ရှိသူတူကပြောဆိုလိုက်ပါတယ်။ပြင်သစ်ဘာသာစကားသုံးအစိုးရရဲ့အုပ်ချုပ်မှုအောက်ကနေလွတ်မြောက်ရေးအတွက်လှုံ့ဆော်နေကြတဲ့အင်္ဂလိပ်ဘာသာစကားသုံးခွဲထွက်ရေးသမားလက်နက်ကင်ဆက်သွေးကြွားတွေကနိုင်ငံအနောက်မြောက်ဘက်ကမတည်မငြိမ်ဖြစ်နေတဲ့ဗမာဒါမျိုးကနေကျောင်းသားတွေကိုတင်းလာနေတော့ပဲဖမ်းဆီးသွားခဲ့ကြတာပါ။UN ပေါ်အမေရိကန်ကပိတ်ဆို့တံခတ်မှုချမှတ်ရမှာအာဖဂန်နိုင်ငံရဲ့စီးပွားရေးအတွက်အရေးပါမှုကိုအတိမတ်ပြုတဲ့အနေနဲ့ချပါစစ်ကမ်းတည်ဆောက်ရေးလုပ်ငန်းကိုခွင့်ချက်ပေးခဲ့တဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ပေါ်အာဖဂန်တာဝန်ရှိသူတွေကအားပေးထောက်ခံလိုက်ကြပါတယ်။အာဖဂန်နိုင်ငံကိုယထာလန်နဲ့ဆက်သွယ်ပေးမဲ့စစ်ကမ်းတည်ဆောက်ရေးစီမံကိန်းကိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကမနေ့ကကြေညာလိုက်တဲ့ပိတ်ဆို့တံခတ်မှုစီရင်မှာခြံလိုက်ခဲ့တာပါ။ချပါစီမံကိန်းနဲ့ပတ်သက်လို့လွန်ခဲ့တဲ့6လတွင်အာဖဂန်သမ္မတနဲ့အမေရိကန်ဆိုရကြားထိတွေ့ဆက်ဆံမှုရဲ့အောင်မြင်မှုဖြစ်နေလဲအာဖဂန်သမ္မတရဲ့ယုံကပြောဆိုထားပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးအတန်လွင့် engineer ကတော့ William Andre ဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်း VOA Radio စီစဉ်တွေကို line to meter 25 32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမမြတ်သိစင်အောင်ပါ။
This program has come to you from the Voice of America, Washington.